Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ23ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49တို့ကနေဓာတ်ရိုက်ဖန်ယူနာဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်မသက်ပါဒီမနက်ခင်းသတင်းတွေကိုကိုဆမ်မဝင်းနဲ့အတူညင်ညာပေးပါပါ။မြောက်ကိုရီးယားကပဲ့ထင်းတက်ဒုံးကျည်သစင်းဂျပန်ပင်လယ်ပင်လယ်ကိုပစ်လွတ်ခဲ့တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်ကအာဖဂန်နိုင်ငံတောင်ပိုင်းအမေရိကန်လေကြောင်းတိုက်ခိုက်မှုကနေအရသာ18ဦးထဲမှလည်းသေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။မြန်မာနိုင်ငံရဲ့အကြိမ်80မြောက်ပြည်တော်စုနေခန္ဓာမှာနိုင်ငံတော်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကငင်းကြဲရဲ့အတွက်ယုံကြည်ချက်ရှိရှိနဲ့ပါဝင်ဆောင်ရွက်ဖို့တိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ကွန်းနေ
ကောင်းပါပြီရှင်အခုမနက်ခင်းနားဆရာမကတော့မနေ့ကပင်လုံမြို့မှာပင်လုံငင်းချမ်းရေးစကားဝိုင်းမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုနဲ့ကိုက်ညီမဲ့ဖွဲ့စည်းပုံခြေကံဥပဒေပြုပြင်ပြောင်းလဲရေးတိုင်းရင်းသားတွေအားလုံးပါဝင်ဆွေးနွေးဖို့အရေးကြီးတဲ့အကြောင်
းစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပြဖို့အတွက်ဖွဲ့စည်းပုံခြေကံဥပဒေကိုပြုပြင်ပြောင်းလဲလို့ပြုပြင်ပြောင်းလဲရမယ်ဆိုတာလည်းပါခဲ့ပါတယ်နောက်ဆိုတော့ကျွန်မပြောတဲ့အထက်မှာ
ဒေါက်ဆန်းစုကြည်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။တခါရှိနေဥကိုနီလှုပ်ကြံခံရတာသတင်းနှစ်ပတ်ပြည့်လာတဲ့အချိန်အထိအစိုးရနဲ့လုံခြုံရေးဘက်ကသတင်းထုတ်ပြန်မှုအခြေအနေနဲ့ပတ်သက်လို့ပြည်သူတွေအားရကြေနပ်မှုရှိပါရဲ့လားဆိုတာကိုလည်းပြောပြပေးသွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆောင်မိုးဝေတို့ကြီးညာပါမယ်ရှင
်။မြောက်ကိုရီးယားကအမျိုးအမည်ခွဲခြားမရတဲ့ပဲ့တင်းတက်ဒုံးကျည်သစင်းဂျပန်ပင်လယ်ပင်နဲ့ဆန်းသက်ပြစ်လုခဲ့တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်အာဘေဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဖလော်ရီဒါကမာအီလာဂိုအပန်းဖြေရိုက်တာမှာအလဲပတ်ရောက်နေတဲ့စနေနေ့နှောင်းပိုင်းမှာသမ္မတထရမ့်နဲ့အတူသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအပြည့်အဝလိုက်နာရမှာဖြစ်ကြောင်းဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ်။ဒါအပြင်သမ္မတထရမ့်နဲ့ဆွေးနွေးဆန်တွင်အမေရိကန်ပြည်ထောင်စုဟာဂျပန်နိုင်ငံဘက်ကအမြဲတရားရာဂိုင်နှုန်းရက်တီမှာဖြစ်ကြောင်းသမ္မတကထက်လောင်းပြီးအတည်ပြုခဲ့တယ်လို့သူ့ရဲ့တန်တိထန်ခိုင်မာမှုကိုပူတွဲသတင်းစာရှင်းလင်းပွဲမှာလည်းအတူရက်တီပြသခဲ့တယ်လို့ဆိုပါတယ်။သမ္မတထရမ့်ကလည်းအမေရိကန်ပြည်ထောင်စုဟာဂျပန်ဘက်ကရက်တီမှာဖြစ်ကြောင်းအားလုံးသဘောပေါက်ဆေးချင်းတယ်လို့တကယ့်မဟာမိတ်နိုင်ငံဖြစ်တဲ့အတွက်တရားရာဂိုင်နှုန်းရက်တည်မယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအခုလိုမြောက်ကိုရီးယားရဲ့ဒုံးကျည်ဆန်းသက်မှုဟာထရမ့်အစိုးရအဖွဲ့ကိုစိန်ခေါ်လိုက်တာလို့အများကသုံးသပ်ကြပါတယ်မြောက်ကိုရီးယားကတနင်္ဂနွေနေ့မနေ့စောစောဂျပန်ပင်လယ်ပြင်နယ်ကိုဒုံးကျည်ပစ်လွတ်ခဲ့တာပါအခုပစ်လွတ်တဲ့ဒုံးကျည်ဟာတာလတ်ပစ်ပက်ထင်းတက်ဒုံးကျည်ဖြစ်ကြောင်းအမေရိကန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်ဒီဒုံးကျည်ကိုကုဆုံမြို့အနောက်မြောက်ဖက်နားကနေပြစ်လွတ်တာဖြစ်ပြီးဂျပန်ပင်လယ်ပြင်နဲ့ကြားရောက်ခဲ့တာဖြစ်တယ်လို့ဒါအမေရိကမြောက်ပိုင်းဒေသအတွက်တော့ချင်းချောက်မှုအန္တရာယ်မရှိပါဘူးလို့လည်းပြောပါတယ်။အခုလိုပြစ်လွတ်မှုအတွက် NATO အဖွဲ့အတွင်းရေးမှူးချုပ် Jens Stoltenberg ကအပြစ်တင်ရှုံချလိုက်ပြီးဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တားမြစ်ချက်ကိုနောက်ထပ်ချိုးဖောက်တာလို့ပြောပါတယ်
။ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်မှုပေါ်ယာယီပိတ်ပင်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုတရားရုံးတရုံးကယာယီတားဆီးထားမှုဆက်မလုပ်နိုင်အောင်နီးလမ်းမှန်သမျှကိုအမေရိကန်သမ္မတအင်ဘီဒိုကနေစဉ်းစားတုံ့တက်နေတဲ့အကြောင်းသမ္မတရဲ့ထိပ်တန်းလက်ထောက်တူကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။တရင်သုံးပတ်တက်တန်းရှိပြီဖြစ်တဲ့ဒေါ်နယ်ထရမ့်ရဲ့အစိုးရဟာနိုင်ငံကိုအကြမ်းဖက်မှုအန္တရာယ်ကနေကာကွယ်ပေးဖို့အတွက်ဖြစ်နိုင်သမျှနီးလမ်းမှန်သမျှနဲ့ကြိုးပမ်းအားထုတ်ရရှိကြောင်းထိပ်တန်းမူဝါဒရေးရာအကြံပေးအရာရှိစတက်ဖင်မီလာကပြောပါတယ်။သမ္မတတဦးအနေနဲ့တိုင်းပြည်အတွင်းဝင်ရောက်ဖို့ဘယ်လိုလူကိုလက်ခံသင့်တယ်ဆိုတာကိုဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းအသက်32နှစ်အရွယ်ရှိတဲ့ထရမ့်ရဲ့လက်ထောက်က NBC သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုလိုက်တာပါလက်ရှိအနေထားမှာကောအနာဂတ်အတွက်ပါချင်းချောက်လာနိုင်နေဆိုတဲ့အချက်ကိုအခြေခံပြီးတော့ဒီနိုင်ငံ9နိုင်ငံကိုတာဝန်ရှိသူတွေကရွေးချယ်ဆုံးဖြတ်ခဲ့တာလည်းဖြစ်တယ်လို့သူကပြောပါတယ
်ဆွစ်ဇာလန်နိုင်ငံကနိုင်ငံသားခံယူဆန္ဒလူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်အများစုကထောက်ခံမဲပေးကြတာမို့နိုင်ငံတွင်းဝင်ရောက်လာတဲ့တက်တရမျိုးဆက်ရွှေပြောင်းအခြေချသူတွေရဲ့မိတွေကိုနိုင်ငံသားဖြစ်တဲ့လက်ခံဖို့အတွက်ဆွစ်ဇာလန်အစိုးရနဲ့အဓိကပါတီကြီးတွေအတွက်ပိုးပြီးလွယ်ကူသွားပြီဖြစ်ပါတယ်။လက်ရရင်ဆွစ်ပြည်သူ့ပါတီကတော့ဒီလိုလှုပ်ဆောင်မှုကိုပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့တယ်လို့အခုလိုဆွစ်ဇာလန်နိုင်ငံသားဖြစ်မှုဆန္ဒတီရှိစေဥပဒေတွေတဲက ဘယ်လိုဖြည့်လျှော့ပေးမှုပဲဖြစ်ဖြစ်အစ္စလမ်အစွန်းရောက်တွေဝင်လာအောင်အတွက်ဆွဲဆောင်တယ်လို့ဖြစ်နေမယ်လို့လည်းသတိပေးခဲ့ပါတယ်ဆွစ်ဇာလန်နိုင်ငံမှာနိုင်ငံသားဖြစ်မှုကမိဘတွေဘယ်နိုင်ငံသားလဲဆိုတာနဲ့သက်ဆိုင်ပါတယ်ဒါအမေရိကန်ပြည်ထောင်စုနဲ့ကွဲပြားတာဖြစ်ပြီးအမေရိကန်နိုင်ငံမှာတော့သူ့နိုင်ငံနဲ့မွေးဖွားတဲ့ကလေးငယ်ဟာအလိုအလျောက်အမေရိကန်နိုင်ငံသားဖြစ်ခွင့်ရှိပါတယ်ဆွစ်ဇာလန်နိုင်ငံသားဖြစ်ဖို့လုပ်ငန်းစဉ်ကခက်ခဲကြာရှည်တယ်လို့လူတစ်ယောက်ဟာသူ့နိုင်ငံထဲမှာ12နှစ်ကြာနေထိုင်ရမှာဖြစ်ပြီးနိုင်ငံသုံးဘာသာစကား4မျိုးတည်းကတစ်မျိုးမျိုးကိုလည်းတက်ရတယ်လို့ဒေသခံအာဏာပိုင်ရဲ့အနိကစစ်ဆေးမှုကိုလည်းခံရပါတယ်အသက်ထုတ်ပြန်လိုက်တဲ့ဥပဒေတွေအရလျှောက်ထားသူကအသက်6နှစ်ကနေ25နှစ်အတွင်းရှိရမှာဖြစ်ပြီးကျောင်း9နှစ်အနည်းဆုံးတက်ဖို့ရမှာဖြစ်တယ်လို့တည်ဝင်နေထိုင်ခွင့်လက်မှတ်ရှိသူမှသာအစိုးရစီမံနိုင်ငံသားခံယူဖို့အတွက်လျှောက်လာတင်ခွင့်ရမှာဖြစ်ပါတယ
်တူရကီတပ်ဖွဲ့တွေဟာဆီးရီးယားတပုံတွေနဲ့လက်တွဲပြီးတော့တိုက်ခိုက်နေရမှာ ISD ရဲ့အဓိကခြေကုပ်စခန်း El Bab ကိုရောက်ရှိနေပြီးဆီးရီးယားနိုင်ငံရဲ့မြောက်ပိုင်းမြို့ကိုမကြခင်မှာတင်ပိုက်နိုင်လိမ့်မယ်လို့တူရကီသမ္မတရာစစ်တရက်အာဒူဂန်ကကြေညာလိုက်ပါတယ်။ Elbab ကိုတက်တီကဝိုင်းရံပိတ်ဆို့ထားနိုင်လိုက်ပြီဖြစ်တယ်လို့သမ္မတအာဒူဂန်ကအစ္စတန်ဘူးမြို့မှာပြောကြားလိုက်တာပါ။ IS တပ်တွေဟာ Elbab ကနေပြီးတော့အပြီးပိုင်စတင်ဆုတ်ခွာနေပြီလို့လည်းတူရကီခေါင်းဆောင်ကပြောကြားလိုက်ပါတယ်။သမ္မတအာဒူဂန်ကတူရကီတက်တီနဲ့ဆီးရီးယားတပုံတွေဟာ Elbab မြို့ရဲ့အချက်အချာကိုတင်ပိတ်ထားနိုင်ပြီလို့ပြောဆိုနေပေမဲ့မြို့ရဲ့စင်ကြေပုံးအရက်တွေမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေစေဖြစ်ကြောင်းဆီးရီးယားနိုင်ငံအတွင်းကအခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့ပြည်ထောင်ငံအခြေစိုက်လူခွင့်ရေးအဖွဲ့ကပြောပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မနေ့ကဖေဒရီလာဆက်ညနေမှာကြောက်တဲ့မြန်မာနိုင်ငံရဲ့အချင်း90မြောက်ပြည်တော်စုနေခန္ဓာကိုခါတိုင်းနှစ်တွင်နဲ့မတူတမူထူးထူးခြားခြားပဲရှမ်းပြည်နယ်တောင်ပိုင်းကပင်လုံးမြို့မှာကျင်းပခဲ့ပါတယ်။ဒီခန္ဓာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်ပြီးမိန့်ခွန်းပြောကြားခဲ့တာပါ။ပင်လုံးစားကျုပ်နဲ့ပင်လုံးရဲ့ဂရိကဝတ်တွေကိုအလေးထားအဓိပ္ပာယ်ဖွင့်ဆိုခဲ့တယ်လို့ငြိမ်းချမ်းရေးအတွက်ယုံကြည်ချက်ရှိရှိနဲ့ပါဝင်ဆောင်ရွက်ဖို့လည်းအဓိကထားတိုက်တွန်းခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ကဒီခန္ဓာမှာပါဝင်တဲ့တိုင်းဒေသလူငယ်တွေနဲ့လည်းငြိမ်းချမ်းရေးစကားဝိုင်းဆွေးနွေးပွဲကိုကျင်းပခဲ့ပြီးတော့ပင်လုံးဂရိကဝတ်နဲ့အပေးအယူလို့ညှိနှိုင်းဆွေးနွေးရေးတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုနဲ့ကပ်ညီမဲ့ဖွဲ့စည်းပုံခြေကံဥပဒေကိုပြုပြင်ရေးအတွက်27ရာစုပြည်လုံးညီလာခံအတွင်းတိုင်းဒေသအဖွဲ့တွေအားလုံးပါဝင်ဆွေးနွေးဖို့အလွန်အရေးကြီးတယ်လို့လည်းနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကပြောပါတယ်290ပြည့်ပြည်ထောင်စုနယ်ခန္ဓာဟာတမိုင်းဝင်ပင်လုံးစားချုပ်ချုပ်ဆိုတာပင်လုံးမြို့မှာနိုင်ငံတော်အဆင့်အခမ်းအနားဖြစ်တဲ့နှစ်ပေါင်းများစွာအတွင်းပထမဆုံးအချိန်နဲ့ပြန်လည်ကျင်းပတာဖြစ်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပင်လုံးစားချုပ်လက်မှတ်ရေးထိုးခဲ့တဲ့ခေါင်းဆောင်ကြီးတွေမိသားစုတွေနဲ့အတူတက်ရောက်ခဲ့တာဖြစ်ပါတယ
်အရှိတောင်အာရှဒေသမှာ2016ခုနှစ်အတွင်းအကြမ်းဖက်လှုပ်ရှားမှုတွေတိုးများလာခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံမှာအကြမ်းဖက်သမားတွေလိုတန်တရာရှိသူတွေတေဆုံးမှုနဲ့ဖမ်းဆီးရမိတဲ့အရေးတွေဟာနှစ်ဆတူးများလာခဲ့ပြီးတော့190အထိရှိခဲ့ပါတယ်။မလေးရှားနိုင်ငံမှာလည်းအီရတ်နဲ့ဆီးရီးယားနိုင်ငံတွေတန်ပြီးပအကြမ်းဖက်တိုက်ခိုက်ရေးသမားတွေအဖြစ်တွားရောက်ဖို့ကြိုးပမ်းကြသူတွေ IS ရဲ့အောင်ပွဲခံတိုက်ပွဲတွေကိုတွားရောက်ကြီးကြပ်လူတွေပို့ပြီးတော့များပြားလာနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်းအဘူဆာယက်အဖွဲ့အပါအဝင် ISIS တွေနဲ့ဆက်ဆက်ပတ်သက်နေတဲ့အဖွဲ့တွေရဲ့စီစဉ်ဆောင်ရွက်ပြီးတဲ့ပြန်ပေးဆွဲမှုတွေဘုံခွဲမှုတွေအရေးတွေကတိုးများလာနေပါတယ်နိုင်ငံတကာမီဒီယာတွေမှာဖော်ပြတာနေပါတဲ့ထိုင်းနိုင်ငံရဲ့တောင်ပိုင်းမှာတိုက်ခိုက်မှုအကျဉ်း800ကျော်ဖြစ်ပွားခဲ့ပြီးဖြစ်စဉ်တွေအတွင်းမှာတေဆုံးသူ300နဲ့ထိခိုက်ဒဏ်ရာရသူ600ရှိခဲ့ပါတယ်အခြေအနေတွေဟာအခုနှစ်တွင်းရော့ကျသွားမယ်အလားအလာမရှိပါဘူးအတိအကျဆိုရရင်အရှေ့တောင်အရှနိုင်ငံများအသင်းအာဆီယံအဖွဲ့အတွင်းထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေကပိုးပြီးတော့တိုးများလာဝင်နိုင်ရည်ရှိနေပါတယ် ISIS တွေကဒီဒေတာပေါ်စိတ်ဝင်စားမှုအကြီးအကျယ်ရှိနေကြောင်းပြသနေပါတယ်ပြီးခဲ့တဲ့ဇွန်လအတွင်းကထွက်ပေါ်လာတဲ့ဝါဒဖြန့်ဗီဒီယိုအခွေမှာသူတို့ပေါ်ထောက်ခံသူတွေနဲ့အရှိတောင်အရှဒေတာကိုအာယုံဆိုင်ကြဖို့အီရတ်နဲ့ဆီးရီးယားနိုင်ငံတွေစီကိုရောက်မလာနိုင်ခဲ့ရင်တောင်ဖိလစ်ပိုင်နိုင်ငံမှာရှိတဲ့သူတို့ရဲ့ဒေတာကန်အဖွဲ့ခွဲထံပူးပေါင်းကြဖို့တိုက်တွန်းထားပါတယ်
ပြည်ရတဲ့တရင်ဘက်ကအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာအမေရိကန်ရဲ့ဒေသတိုက်ခိုက်မှုတွေကနေအရသာ18ဦးနဲ့မနယ်သေဆုံးနိုင်မွေရှိတယ်လို့ကုလသမဂ္ဂကတနင်္လာနေ့နေ့မှာပြောကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုတွေကချက်စပရီနဲ့တောက်ကြားနေတွေမှာဟဲမန်ခိုင်နဲ့ကဆန်ကင်းဒေသမှာရှိတဲ့တဘုံစခန်းကိုပိတ်မထားတဲ့လေကြောင်းတိုက်ခိုက်မှုတွေဖြစ်ကြောင်း UNAMA လို့ခေါ်တဲ့အာဖဂန်နစ္စတန်နိုင်ငံတဲကကုလသမဂ္ဂအကူအညီပေးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကနေအရသာ18ဦးနဲ့မနယ်သေဆုံးရတဲ့အထက်မှာအလုံးနီးပါးဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်။အခုကမှအမေရိကန်စစ်ဘက်ကဒီဖြစ်ရတဲ့စုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့ဆိုပါတယ်။
အ အာဖဂန်နစ္စတန်နိုင်ငံမှာ IS အဖွဲ့နဲ့တခြားစစ်သွေးရအဖွဲ့တွေရဲ့တိုက်ခိုက်မှုချင်းချောက်မှုတွေရှိနေပေမဲ့နိုင်ငံရဲ့အရှေ့ပိုင်းနန်ဂါဟာခရိုင်မှာကြောင်းတက်ဖို့စီးရင်တွင်းထားတဲ့မင်းကလေးငယ်အကြီးအတွက်တူးမြလာတဲ့အကြောင်းခရိုင်တာဝန်ရှိသူတွေကပြောပါရယ်မနစ်ကဘွေးရသွားတဲ့ဥယျာဉ်14000ထဲမှာသူတို့ဒေတာက3000ပတ်ဝန်းပြီးတော့အခုနှစ်ဘွေးရသူဥယျာဉ်18000ထဲမှာသူတို့ခရိုင်ကမင်းကလေး4000ရှိတယ်လို့နာဂါယာခရိုင်ပညာရေးဌာနပြောခွင့်ရသူမိုဟာမက်အစစ်ကပြောဆိုပါရယ်
တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆန်းမိုးဝေတို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အရင်ဆုံးမနေ့ကပင်လုံမျိုးကပင်လုံငင်းချမ်းရေးစကားဝိုင်းကိုကြည့်ကြရအောင်ပါရှင်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုနဲ့ကိုင်ညီမဲ့ဖွဲ့စည်းပေါ်ခြေခံဥပဒေကိုပြုပြင်ပြောင်းလဲရေး27ရာစုပင်လုံညီလာခံတဲကနေပြီးတော့တိုင်းရင်းသားအဖွဲ့တွေအားလုံးပါဝင်ဆွေးနွေးဖို့အလွန်ရေးကြီးတဲ့အကြောင်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါရယ်မနေ့တနင်္လာနေ့ကရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပတဲ့ပင်လုံငင်းချမ်းရေးစကားဝိုင်းမှာဒေါက်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားတွေဘက်ကဆွေးနွေးပြောဆိုခဲ့တာတွေကိုမတ်အင်ချင်းနိုင်ကကောက်နှုတ်တင်ပြပေးထားပါရယ်ရှင
်ဒီစကားဝိုင်းမှာမြန်မာနိုင်ငံမှာငင်းချမ်းရေးအခုချိန်ထိဘာကြောင့်မရနိုင်တယ်လဲဆိုတဲ့အချက်အပါအဝင်တိုင်းသားတွေဘက်ကသူတို့ရဲ့သဘောထားအမြင်တွေကိုဒေါအောင်ဆန်းစုကြည်နဲ့ပွင့်ပွင့်လင်းလင်းဆွေးနွေးသွားကြပါတယ်။မြန်မာတပ်မတော်ဘက်ကတိုင်းရင်းသားဒေသတွေမှာထိုးစစ်တွေနဲ့တိုက်ခိုက်မှုဟာယုံကြည်မှုကိုပြက်ပြားစေကြောင်းမဖွေးယူမွန်ကအခုလိုထောက်ပြသွားပါတယ
်။တူတူတကွဆွေးနွေးနေရင်းနဲ့မှတစ်ချိန်တစ်ချိန်မှာထိုးစစ်တွေဆင်လာမှုတွေနောက်တစ်ချက်ကဒီတပ်မတော်အနေနဲ့ကောတတိရှိရှိနဲ့ကိုကိုကိုယုံကြည်စွာနဲ့ကောထိုးစစ်တွေကိုရပ်တန့်ပေးဖို့မဖြစ်နိုင်ဘူးလားပေါ့။
တမရဘက်ကထိုးစစ်တွေအများဆုံးရက်ပြီးနိုင်ငံရေးစကဝိုင်းမှာအားလုံးတန်းတူဆွေးနွေးနိုင်ရေးအချက်နဲ့ပတ်သက်လို့လည်းရခိုင်တိုင်းရင်းသားဦးဦးအောင်တန်းကအခုလိုဆွေးနွေးသွားပါတယ
်။နှစ်ထောက်စစ်ခွန်ဟာကျွန်တော်တို့ငင်းချမ်းရင်းနှစ်လို့ကြွကြော်ထားတာနဲ့အညီကျွန်တော်တို့နိုင်ငံငင်းချမ်းချင်နေဆိုရင်ထိုးစစ်တွေအားလုံးရက်ပြီးဖို့ကျွန်တော်တို့ပြည်သူတွေအနေနဲ့တောင်းဆိုချင်တယ်
။ပင်လုံစာချုပ်ပါအချက်တွေကိုအကောင့်ထည့်ဖို့လက်တွေ့စ조사ရမှာအားနည်းမှုတွေရှိနေသေးကြောင်းတွေ့မြင်ရတယ်လို့ရှမ်းတိုင်းသားဆိုင်အောင်မြင့်ဦးကလည်းအခုလိုထောက်ပြဆွေးနွေးသွားပါတယ
်။ပင်လုံစာချုပ်ကိုပင်လုံစိတ်တက်ပြီးတော့ပင်လုံဂတိကဝတ်ဒါတွေကိုကျွန်တော်တို့ဖော်ဆောင်မယ်ဆိုရင်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ကျွန်တော်တို့ကြားရတာတော့27ရာစုနဲ့ချိတ်ဆက်ပြီးတော့ဖော်ဆောင်မယ်လို့ကျွန်တော်တို့ယုံကြည်ထားတယ်။ဒါလည်းကျွန်တော်ထောက်ခံတယ်ကျွန်တော်တို့ပြည်ဝထောက်ခံတယ်။ဒါကကျွန်တော်တို့တကယ်လက်တွေ့မှာကကျွန်တော်တို့မတွေ့ရတာဖြစ်တယ်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဘက်ကတုံ့ပြန်ပြောဆိုဆွေးနွေးမှုတွေရှိတဲ့အထက်မှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတိစောက်ဖို့ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလမ်းကြောင်းနဲ့သွားရမယ့်အခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်တာဆန်းစုကြည်ကအခုလိုရှင်းလင်းပြောကြားခဲ့ပါတယ
်။ဒီဖွဲ့စည်းပုံအခြေခံဥပဒေဟာပြည့်ဝတဲ့ဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေတစ်ခုဖြစ်ဖို့ကျမတို့ပြုပြင်နေတာရှိတယ်ဆိုပြီးတော့ကျမတို့ဆွေးနွေးခဲ့ပါတယ်။နောက်တော့လေကျမတို့ရဲ့နိုင်ငံတော်သမရရည်ကြမ်းကြိမ်တဲ့နေ့တုန်းကလေဒီလိုပဲပြောခဲ့ပါတယ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပြဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲသင့်တယ်လို့ပြုပြင်ပြောင်းလဲရမယ်ဆိုတာလည်းပါခဲ့ပါတယ်နောက်စောစောကကျမပြောတဲ့အထက်မှာလေဒီဟာကို27ပြည်ထောင်စုညီလာခံရဲ့လက်မှာလုပ်ဖို့ကိစ္စဖြစ်တယ်အဲ့ဒါမှဆိုလို့ရှိရင်ဒါနောက်ဆုံးနဲ့အဓိကကြောင်ဆုံးကိစ္စပေါ့ဒါကျမတို့ဆွေးနွေးနိုင်နိုင်ပြုလို့ရှိလို့ရှင်တကယ်ကိုစစ်မှန်တဲ့ Federal Democracy ပြည်ထောင်စုတခုပေါ်လာဖို့အတွက်ဘယ်လိုဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲတဲ့တလဲဆိုတာလေအဲ့ဒီမှာဆွေးနွေးသွားအောင်မှာဖြစ်ပါတယ
်။ဒါအပြင်27ရာစုပင်လုံညီလာခံမှာတိုင်းသားနဲ့နှစ်ကိုင်အဖွဲ့အားလုံးပါဝင်ခွင့်ရဖို့လမ်းတွေအားလုံးကိုအမြဲဖွင့်ထားကြောင်းဒေါအောင်ဆန်းစုကြည်ကပင်လုံငင်းငယ်ဤစကားဝိုင်းမှာပြောဆိုသွားခဲ့ပါတယ်ရှင်။
မအင်ဂျင်နိုင်ကောက်နှုတ်တင်ပြခဲ့တာပါရှင်။ရန်ကုန်နိုင်ငံတကာလေစိတ်မှာတနက်ပြစ်လှုပ်ကြံခံခဲ့ရတဲ့ NLD ပါတီဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီရဲ့အမှုမှာအစိုးရနဲ့သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကသတင်းထုတ်ပြန်မှုအားနည်းနေကြောင်းသတင်းသမားတွေကတုံ့တက်ကြပါရယ်။ဦးကိုနီလှုပ်ကြံခံရတာသတင်းနှစ်ပတ်ရှိလာပြီဖြစ်ပေမဲ့ပြည်သူတွေသိသင့်သိတိုက်တဲ့နောက်ဆက်တွဲအချက်လက်တွေထုတ်ပြန်တာမျိုးခုထိမတွေ့ရသေးဘူးလို့သူတို့ကထောက်ပြကြတာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝဲအောင်ကပြောပြပါမယ်ရှင်။
ဇန်နဝါရီလ29ရက်နေ့ကရန်ကုန်နိုင်ငံတကာလေစိတ်မှာရှေ့နေဦးကိုနီကိုလှုပ်ကြံတက်ဖြတ်ခဲ့တာအခုဆိုနှစ်ပတ်ပြည့်လာပြီဖြစ်ပါတယ်။လှုပ်ကြံမှုအပြီးအချိန်ပိုင်းအတွင်းမှာပဲတနတ်သမားဦးကြည်လင်းကိုလေစိတ်ပိုင်နယ်ထဲမှာဖမ်းမိခဲ့ပြီးအခုနှစ်ပတ်ကြာလာတဲ့အချိန်အတွင်းလှုပ်ကြံမှုမှာပူးပေါင်းပါဝင်ခဲ့တဲ့ဦးအောင်ဝင်းစောကိုဇန်နဝါရီလ30ရက်မနက်4နာရီကျော်ဖအံမျိုးကတန်လွင်တရားမှာဖမ်းမိခဲ့တယ်ဆိုတဲ့နိုင်ငံတော်သမရယုံရဲ့ဖေဖော်ဝါရီလ3ရက်သတင်းထုတ်ပြန်ချက်ကလွဲလို့အခြားသတင်းအချက်အလက်တွေကိုအစိုးရဘက်ကရောဒ ဒီအမှုကိုကင်တွယ်စစ်ဆေးနေတဲ့ပြည်ထောင်စုဝန်ကြီးဌာနကပါတေချာထုတ်ပြန်ပေးတာမျိုးမရှိဘူးလို့သတင်းသမားတွေဘက်ကဝေဖန်နေတာဖြစ်ပါတယ်။ဒါဟာသက်ဆိုင်ရာကသတင်းထိန်ချန်ခြင်းနဲ့သဘောများလားလို့တန်တရားဝင်မိကြောင်းဥက္ကဋ္ဌလှုပ်ချန်ခံရမှုကိုစုံစမ်းဖော်ထုတ်ရေးသားဖို့စူးစမ်းနေတဲ့မြန်မာနောင်သတင်းဌာနအယ်ဒီတာချုပ်ကိုဆွေဝင်းကပြောပါတယ်။
ဒီအခြေအနေတစ်ခုလုံးကဒါနိုင်ငံရေးနဲ့အများကြီးဆက်နွယ်နေတယ်ဆိုတော့အားလုံးလည်းနားလည်ကြရဲ။ဒါကြောင့်မို့လို့အစိုးရကနေပြီးတော့မှဒီအစိုးရဆိုတာနဲ့ဗျာကျွန်တော်တိတိကျပြောရမယ်ဆိုလို့ရှိရင်ဒီပြည်ထောင်ဝင်ကြီးဌာနနဲ့အာတက်မတော်ပေါ့ဗျာစစ်တပ်ကနေပြီးတော့မှဒီသတင်းအချက်အလက်ပေါ်သူတို့လူတို့ကစားလို့ရလာအောင်သတင်းအမှောင်ချထားတာလို့ပဲကျွန်တော်တို့ကနေပြီးတော့နားလည်တယ်နော်။နောက်ပြီးတော့သူတို့ပြောတဲ့ဝင်းဆက်တရခန့်ဒီမလွတ်မြောက်သွားအောင်နော်ဟိုဒါမထုတ်ပြန်သေးဘူးဆိုတာလဲဒါလုံလောက်တယ်အကြောင်းပြချက်လည်းမဟုတ်ဘူး။နောက်ပြီးတော့ဒုတိယတရားခဏ်နောက်ပြီးပထမတရားခဏ်အဖြစ်ဖန်ဆီးထားတဲ့ဒုတိယနဲ့ရရှိလာတဲ့သတင်းအချက်အလက်တွေကိုစစ်သူလူထုကိုဘာမှတိတိပပမထုတ်ပြန်သေးဘူးဆိုတော့အဲဒီအားလုံးကလုံခြုံရေးကလိုအပ်လို့လှုပ်ဝှက်ထားရဲဆိုတာထက်သတင်းအမှောင်ချထားတယ်လို့ပဲကျွန်တော်တို့ကပြောချင်ပါတယ်ခင်ဗျာ
။တနသမားဦးကြည်လင်းရဲ့ထုတ်ပေါ်ချက်အရနောက်ဆက်တွဲဖန်ဆီးထားတဲ့ဦးအောင်ဝင်းစောကိုသူနောက်ဆုံးနေထိုင်ရာရန်ကုန်တာကီတထူပါယုံအရှိ16လမ်းကနေအိမ်ကိုလုံညုံဤတပ်ဖွဲ့တွေနဲ့အတူခေါ်ဆောင်သွားပြီးအိမ်ကိုဝင်ရှာခဲ့တဲ့အကြောင်းတွေပြည်တွင်းသတင်းဌာနတချို့ကရေးသားခဲ့ကြပေမဲ့သူ့အိမ်ကိုဘာအတွက်ခေါ်လာပြီးဘာပစ္စည်းတွေတင်ဆက်သွားတယ်သူ့ရဲ့နောက်ကျောင်းရာဇဝင်ကဘာတွေဖြစ်တယ်စတာတွေကိုအစိုးရကရှင်းလင်းဖော်ပြတာမျိုးခုထိမရှိသေးပါဘူးဒါတွေဟာအစိုးရအနေနဲ့သတင်းကိုလိုသလိုထိန်ချန်နိုင်ဖို့လုပ်နေတာများလားလို့အတွင်းဝင်မိကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ်
တကယ်တော့ပြည်ထရေးကဒီကိစ္စကိုကြည့်ရထုတ်ပြန်မှာပါ။ဟိုနိုင်ငံတော်သမ္မတရုံတို့ဘာလို့ ਨੇ ထုတ်ပြန်တဲ့အခါကတိတ်တော့မကြည့်လျော်ဘူးလို့ထင်တယ်။သူတို့ကျင်နာကဟို information ကို control လုပ်ခြင်းလို့လုပ်တဲ့သဘောမျိုးလို့အဲ့လိုမျိုးကောက်ချက်ချကြတယ်မျိုးသွားဖြစ်နေတယ်။တကယ်တမ်းကျတော့ပြည်ထရေးကရဲလုံထုံလုံမီလေသူတို့နားလဲပါလေ။ဘယ်ဟာပြောလို့ရတယ်ဘယ်ဟာပြောလို့မရဆိုတာနားလဲပါလေ
။ဒီလိုဝေဖန်မှုတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိရအောင်မြန်မာသမ္မတရုံပြောခွင့်ရသူနဲ့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရသူတွေကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုံးကန်ဖြေးချမှုမရှိပါဘူး။ဥက္ကဋ္ဌကိုလူမြင်ကွင်းထဲလှုပ်ကြံခဲ့တာဟာ NLD အစိုးရလက်ထက်တိုင်းပြည်ဟာငြိမ်သက်မှုမရှိဘဲလုံခြုံမှုကင်းမဲ့နေပြီဆိုတဲ့အမြင်မျိုးကိုလှုပ်ကြံသူတွေဘက်ကဖော်ဆောင်လိုတဲ့ဆန္ဒရှိကြောင်းမြန်မာနောင်သတင်းဌာနအယ်ဒီတာချုပ်ကိုဆွေဝင်းကပြောပါတယ်။မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထီကတော့ဥက္ကဋ္ဌကိုလှုပ်ကြံတက်ဖြတ်မှုမှာပါဝင်သူတွေကိုစင်မေးချက်တွေနဲ့နောက်ဆက်တွဲအခြေအနေတွေကိုထုတ်မပြောနိုင်ရတာဟာဒီအမှုအတွက်ဆက်ဆက်တရားခံဒီပေါ်ထုတ်ဖန်ဆီးနိုင်ရေးအတွက်အဟံတားမဖြစ်ရအောင်ဆောင်ရွက်နေခြင်းသာဖြစ်တယ်လို့သတင်းဌာနတွေကိုအစောပိုင်းမှာဖြေကြားခဲ့ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်မေးမြန်းတင်ပြခဲ့တာပါရှင်။အခုမြန်မာအရေးဆွေးနွေးခန်းကိုနှာစင်ရပါမယ်။လာမယ့်ဧပြီလ1ရက်မှာကျင်းပမယ့်ဂျားပြတ်ရွေးကောက်ပွဲဟာ2020ပြည့်နှစ်အထွေထွေရွေးကောက်ပွဲကြီးအတွက်ကြိုတင်ပြင်ဆင်တဲ့စမ်းသပ်ချက်တရဖြစ်ပြီးအတက်နိုင်ဆုံးအဆင့်ပြေအောင်စီစဉ်ထားတဲ့အကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောပါတယ်။မဲဆန္ဒရှင်စီရင်တွေကိုလည်းတိကျမှန်ကန်အောင်တအိမ်တက်စင်းစီရင်ကောက်ပြုစုနေတယ်လို့လည်းသူကပြောပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကို VOA Editor ဒေါခင်စိုးဝင်းကနေပြည်တော်မှာတီးတန့်တွေ့ဆုံမေးမြန်းထားတာပါ။အပတ်စဉ်တက်ဆက်နေကြမြန်မာဒီမိုကရေစီရေးရအစီအစဉ်အဖြစ်နှာစင်နိုင်ကြပါပြီရှင
်။မင်္ဂလာပါရှင်။
မင်္ဂလာပါ။ဟု
တ်ကဲ့ပါ။ဥက္ကဋ္ဌကြီးကလည်းမအားလက်တဲ့ကြားနေပြီးတော့ VOA American တောင်တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။တင်တော်တဲ့ဖြေကြားခွင့်ရတဲ့ကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ပါ။အခုဆိုလို့ရှိရင်မြန်မာနိုင်ငံတခွန်းပေါ့နော်လွှတ်တော်အသီးသီးရဲ့ဒီလစ်လက်သွားတဲ့နေရာတွေအတွက်ကိုဒီရွေးချယ်ပြီးသူလွှတ်တော်ကိုယ်စားလှယ်တွေရွေးချယ်ဖို့အတွက်ကိုအခုကြားဖြတ်ရွေးကောက်ပွဲကို2019ခုနှစ် April 1ရက်နေ့မှာလုပ်ဖို့စီစဉ်ထားပါတယ်။အဲ့တော့ဒီရွေးကောက်ပွဲမှာဒီကြားဖြတ်ရွေးကောက်ပွဲမှာပါဝင်မဲ့ပါတီဘယ်နှခုလောက်ရှိပါလဲ။ကိုယ်စားလှယ်လောင်းဘယ်နှယောက်လောက်ရှိပါလဲရှင်။
ကြပ်ရရွေးကောက်ပွဲမှာပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်9ယောက်9ဦးဝင်ရောက်ရှင်းပြမှာဖြစ်ပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီအရင်တုန်းကပေါ့ဒီ2015ရွေးကောက်ပွဲမှာဟိုကျင့်သုံးခဲ့တဲ့ဒီနှီးဥပဒေတွေအတိုင်းပဲအဲဆက်ကျင့်သုံးမှုရှိပါလားဒါမှမဟုတ်လို့ရှင်ထပ်ပြီးပြင်ဟိုပြင်ဆင်တာတွေပိုင်းလုပ်ဖို့ရောရှိပါလားရှင
်ကျွန်တော်တို့ဒီနှီးဥပဒေကတတိယအကြိမ်ထိပြင်ဆင်ပြီးသားပါဒါမှမဟုတ်ပြင်ဆင်ဖို့နိုင်ခြင်းပဲရှိပါတော့ဒါကြောင့်ဒီရွေးကောက်ပွဲမှာတော့ကျွန်တော်တို့တတိယကြိမ်ပြင်ဆင်ပြီးသားအတိုင်းပဲကျွန်တော်ဆက်လက်ဆောင်ရွက်မှာဖြစ်ပါတယ
်အဲ့ဒီဒီ new breed အတိုင်းဆက်လုပ်မယ်ဆိုလို့ရှိရင်ဟိုပြည့်ပြည့်စုံတယ်လို့ထင်ပါလားရှင
်ဟုတ်ပြီဒီဥပဒေကတော့စင်မယောပါအချိန်ခံတဲ့အချိန်တွေကအရေးကြီးပါတယ် ချင်းကချင်းနေကြည့်ပြီးမှကျွန်တော်ဥတွေလည်းလိုအပ်တယ်လို့ပြင်ဆင်ရတာပါအခုချိန်ဒီအချိန်ကတော့ဒီအချိန်ကအချိန်နည်းနဲ့ဥနည်းဥတွေနေရတော့အဆင်ပြေနေပါတယ်ကျွန်တော်တို့က2020ကျရင်တော့ဒီတိုင်းဖြစ်ချင်မှဖြစ်မှာပါကျွန်တော်တို့နိုင်ငံရေးပါတီတွေ CSO တွေနောက်ဒီဥတွေကြံကော်မတီရပုဂ္ဂိုလ်တွေစင်နေကြုံရောပုဂ္ဂိုလ်တွေတရားရုံးမှာပုဂ္ဂိုလ်တွေအားလုံးစုပေါင်းဝါ့ရှော့လေးတစ်ခုလုပ်ပြီးမှ2020အမိကိုအသေးစိတ်ပြင်မှာ
ဟုတ်ကဲ့ပါဒီ2015ရွေးကောက်ပွဲတုန်းကတော့ဒီမဲစည်းရင်ပြည့်စုံတဲ့နေရာမှာပေါ့နော်ဒီမဲဆာနာရှင်စည်းရင်ပြည့်စုံတဲ့နေရာမှာဟိုအခက်အခဲတွေလည်းရှိခဲ့တယ်အားနည်းချက်တွေလည်းရှိခဲ့တယ်အရင်ရွေးကောက်ပွဲကော်မရှင်ကဆိုလို့ရှိရင်30ရာခိုင်နှုန်းလောက်ပဲဟိုမှန်ကန်နိုင်မယ်ဆိုပြီးခန့်မှန်းခဲ့တာရှိပါတယ်အခုလာမဲ့ဒီကြက်ပြတ်ရွေးကောက်ပွဲအတွက်ကောဒီမဲစည်းရင်ပြည့်စုံတဲ့အခြေအနေလေးသိပြရစေရှင
်ဟုတ်ကဲ့ကျွန်တော်ဒီအဲ့မဲစည်းမှန်ကန်မှုပို့ပြီးတော့ကောင်းမွန်လာအောင်ဆိုပြီးတော့ကျွန်တော်ဒီရောက်မှကျွန်တော်ဒီမဲစည်းကောက်တဲ့နေရာမှာဒုတ်ဒူတူတိန်တဆင်းကောက်ဖို့ကျွန်တော်တို့စီစဉ်လိုက်ပါတယ်ဒီစနစ်ကဘာလို့လဲဆိုရင်မဲစင်းကောက်မဲ့လူဟာအိန္ဒိယရောက်သွားပြီးတော့အိန္ဒောင်ဦးစီးကိုဒီမဲစင်းမှာပါတဲ့ယခင်2015မှာပါတဲ့စင်းတွေကမှန်ကန်မှုရှိရလားသူ့ကိုမေးမှာပါအဲသူအဲ့ထက်မှဘယ်သူအပြင်ကွယ်လွန်သွားပြီးဘယ်သူကဆက်ရှင်နေပြေးပါတယ်လို့အိန္ဒောင်ဦးစီးကိုယ်တိုင်ကျွန်တော်တို့အာမတ်ခံချက်လက်မှတ်ရေးထိုးပြီးမှကျွန်တော်ဒီစင်းကိုအတည်ပြုမှာပါဒါကြောင့်မလို့ဒီကကွယ်လွန်သူတွေဆချင်းနေပြည်သားလူတွေမပါဘူးဆိုတာမဖြစ်အောင်ကျွန်တော်ဒီဒုဒုတို့ပေါ့ကာယကချင်းကိုမေးပြီးမှကျွန်တော်မဲစင်ကောက်ဖို့ဒီအခုစီစဉ်ထားပါတယ်ဒါပေမဲ့ဟိုအဲ့လိုလုပ်လိုက်လို့မဲစင်ကမမှားတော့ဘူးလားဆိုတော့ကျွန်တော်အမှားတော့မခံနိုင်ပါဘူးဘာလို့လဲကျွန်တော်မဲစင်မှန်ကန်မှုများအောင်သာကျွန်တော်စီစဉ်တာပါအမှားယွင်းတော့လူတွေလုပ်ဒီမှန်တယ်မြတ်အမှားယွင်းကတော့အနေချင်းတော့ရှိနေဦးမှာပါပဲ
ဟုတ်ကဲ့ပါအဲ့တော့ဒီကြားချက်ရေးကောက်ပွဲတွေမကဘဲနဲ့လာမယ့်2020ရေးကောက်ပွဲအတွက်ဒီမဲစင်ပြုစုမဲ့အခြေအနေအလားအလာလေးရောဘယ်လိုရှိပါလဲရှင်
ကျွန်တော်ဒါပိုင်လော့ဒက်စ်ပဲအခုကျွန်တော်ဒိုးဒူဒူတိန်တဆင်းကောက်လို့ဒီနေ့ကကျွန်တော်မဲစင်းအနေနဲ့မှန်ကန်မှုတွေရှိတယ်လို့ကျွန်တော်အထောက်ထားတွေရရယ်ကျွန်တော်2020ပါဒီပုံစံကိုဆက်လက်ကျင်းသုံးမှာတကယ်လို့ပါတီတွေကဒီတဲ့ကောင်းတဲ့မဲစင်းမှန်ကန်မှုရှိရင်လည်းကျွန်တော်တို့အကြံပြုရင်လက်ခံသွားမှာပ
ါဒီမဲဆယ်စည်းရုံးရေးကာလပေါ့နော်ဒီထိန်းကိုစည်းစားညှိနှိုင်းရေးကော်မတီဖွဲ့စည်းတဲ့အခြေအနေလေးရောသိပါရစေရှင
်ကျွန်တော်တို့အခုကရုပ်ကောက်ပွဲလုံးမှာတိုင်းသုံးတိုင်းပြည်နယ်၅ခုစကိုင်းတိုင်းပဲခူးတိုင်းရန်ကုန်တိုင်းပြည်နယ်၅ခုကကယားရဲ့ချင်းရဲ့မွန်ရခိုင်ချင်းဒီတိုင်းသုံးတိုင်းနဲ့ပြည်နယ်၅ခုရဲ့ခရိုင်အဖြစ်တော့73ခုပါမြို့နယ်ကတော့ကျွန်တော်တို့22မြို့နယ်ပါဒီတိုင်းခရိုင်မြို့နယ်တွေအလုံးမှာကျွန်တော်တို့ရုပ်ကောက်ပွဲတစည်းစားညီနိုင်ရေးကော်မတီတွေအခု၁၈နှစ်အလုံးဖွဲ့ပြီးတော့ယူ
ဒီနောက်ပြီးတော့ဒီကြိုတင်မဲပေးနိုင်မှုစီစဉ်ဆောင်ရွက်မှုအခြေအနေလေးရောကြိုတင်မဲပေးတာအရင်တော့ဆိုတော့ကြိုတင်မဲတွေကအတော်လေးကိုအငင်းပွားစရာတွေဖြစ်ခဲ့တာတွေရှိပါတယ်အဲ့တော့ကြိုတင်မဲပေးနိုင်တဲ့အခြေအနေလေးရောဘယ်လိုစီစဉ်ထားပါလဲရှင
်ကြိုတင်မဲတွေကကျွန်တော်တို့အရင်တော့တော့ကျွန်တော်တို့သူ့ရဲ့ timeline ကနည်းနည်းအချိန်တိုးပါတယ်တိုးတဲ့ခါကျတော့တချို့လုပ်ငန်းတွေကမပြီးပြတ်တဲ့အတွက်အချိန်ပိုတွေ extension တွေတောင်းပါတယ်အခုတော့ကျွန်တော်ကအဲ့တုန်းကတော့ဒီမဲပေးရုပ်ကောက်ပွဲကျင်းပဖို့ရက်က3လကြိုးကျင်ရတာပါရက်90ကျွန်တော်တို့အဲ့အခက်အခဲတွေကိုလွတ်မြောက်အောင်ဆိုပြီးတော့6လ183ရက်ကြိုးပြီးတော့ကျင်းညာထားတဲ့အတွက်အချိန်ကနှစ်ဆနီးပါးဖြစ်တော့ပါတယ်ဒါမှမဟုတ်လိုရတဲ့အစီအစဉ်တွေတစ်ခုနဲ့တစ်ခုမထက်တော့ဘဲနဲ့လုံလောက်တဲ့အချိန်တွေရတဲ့အတွက်ဒီကြိုတင်မဲ့ကိစ္စမှာကျွန်တော်ဖြည့်ရှင်းနိုင်ဖို့ဒီရက်ကိုလုံလောက်အောင်ယူထားပါတယ်အရင်ကတော့ရက်တူတဲ့အတွက်ကျွန်တော်တို့ဒီပိုရာကျူယူရနေမှာကျွန်တော်တို့အချိန်ကမလောက်တဲ့အတွက်အဲ့လိုနှောက်ဆက်လေးတွေအခက်အခဲလေးတွေတွေ့ပါတယ်။အ
ဲ့တော့ဒီရွေးကောက်ပွဲကော်မရှင်လဲပတ်လို့ရအောင်မဲစင်းတွေကောက်ဖို့ဘာညာအကုန်လုံးပေါ့လေဒီကုန်ကြတဲ့ဒီရံပုံငွေပေါ့ဒီရံပုံငွေနဲ့ပတ်သက်ပြီးနိုင်ငံတော်ကနေခွဲဝေချထားပေးတဲ့ငွေလုံလောက်မှုရှိပါလားရှင
်။နိုင်ငံတော်ကကျွန်တော်တို့တင်ပြသလောက်အကုန်လုံလောက်ချပေးပါတယ
်။ဟုတ်ကဲ့ပါ
။ကျန်တဲ့စိတ်ပိုင်းနဲ့လေနိုင်ငံသားအခွင့်အရေးတွေကအကူအညီပေးတဲ့အတွက်အားလုံးကကျွန်တော်တို့အဆင်ပြေပါတယ်
ဟုတ်ကဲ့ပါဟို iFesto idea တို့နောက်ပြီးတော့တခြား American ပြည်တော်စုဟာဆိုလို့ရှိရင် Carter Center
ဟုတ်ကဲ့
ဒီမှာတည်တယ်လို့ NDI ပေါ့နောက်ပြီးတော့ဟို IRI ပေါ့တို့တင်နန်းနေပေးတဲ့အခြေအနေတွေလည်းရှိပါတယ်အဲ့တော့တို့ရဲ့ပံ့ပိုးမှုကရောထိရောက်ပါရင်လားရှင
်ထိရောက်ပါလားခင်ဗျာလေ Buddha Education တို့ Civic Education တို့ကတို့က CSO တွေနဲ့ဒီအခွင့်အရေးတွေအဓိကလုပ်ရပါမယုံမှုတင်နန်းပေးတာတို့ကျွန်တော်တို့ကော်မရှင်ဖွဲ့ဝင်တွေကိုဥပဒေနည်းဥပဒေတွေကိုပြန်ပို့ချတာတော့သူတို့ပဲဥဆောင်ပြီးလုပ်ပေးနေတာပါသူတို့ရဲ့အကူအညီကအများကြီးရပါတယ်
โอเค CSO တွေဆိုတော့ဒီလူမှုခြေကျူးအဖွဲ့အစည်းတွေပေါ့เนาะတို့ဒီရက်ဖက်အဖွဲ့အစည်းတွေပေါ့အဲ့ဒီအဖွဲ့အစည်းတွေရဲ့ပူးပေါင်းပါဝင်မှုကဏ္ဍနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်။တို့ပူးပေါင်းပါဝင်မှုကကောင်းပါတယ်ကျွန်တော်တို့အောင်မြင်မှုရတယ်တို့ရဲ့အထောက်အပံ့အများကြီးပါပါတယ်။တို့ကကျွန်တော်မရောက်မသွားဒီဝန်ထမ်းတွေကျွန်တော်တို့ဝန်ထမ်းတွေနဲ့ဒါတွေဆောင်ရွက်ဖို့အချိန်မရှိပါဘူးလူအင်အားလည်းမရှိပါဘူး။တို့ရဲ့ကူညီမှုနဲ့နေစွန်နေပြဒီဝေးလံခံပြတဲ့နေရာတွေရှိတို့ကိုယ်တိုင်သွားရောက်ပြီးတော့မဲဘလူပြရမယ်ဘလူဆောင်ရမယ်ဆိုတာအတိသူတို့တင်နန်းနေပေးပါပေးတင်တာဆိုတာဒါမှမဟုတ်သူတို့ရဲ့အကူအညီတွေကအများကြီးထိရောက်ပါတယ
်နောက်တစ်ခုကဒီရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေပေါ့နော်ဒီရွေးကောက်ပွဲဆိုင်ရာအငင်းပွားမှုစစ်ဆေးတာတွေမှာလွတ်တော်တက်ပြီးတဲ့အခါကျမှမကိုင်းညီဘူးဆိုပြီးတော့ပယ်ဖျက်ခံနေရတာကြားရပါတယ်အဲ့တော့အငင်းပွားမှုစစ်ဆေးတဲ့နေရာမှာဒီကြန့်ကြာတာတွေဖြစ်နေတာဒီဥပဒေအာဏာချက်ကြောင့်များများလားလို့ပါဘယ်လိုများစမ်းစစ်လို့ရပါလဲရှင်
အဲ့လာတော့အခြေအနေရပါဘာကြောင့်လဲဆိုရင်ကျွန်တော်တို့ကရွေးကောက်ပွဲကိုယ်စားလှယ်လောင်းကျင်းရပြီး45ရက်တိကျွန်တော်တို့ဆောင်းအောင်ပါတယ်ကန့်ကွက်လာတယ်ချက်ချင်းစစ်လို့မရပါဘူး45ရက်ပြည့်သွားပြီးတခါကျတော့လေကျွန်တော်တို့ကဒီတလအလူမှာလွတ်တော်တွေပြန်စတင်နေပါပြီစတင်နေတော့ဒီအမှုတွေကကျွန်တော်တို့ကဟိုတချို့ဆိုလဲအမှုတွေကမတူပါဘူးတက်တယ်40 50တိတင်ပါတယ်ဒီ40 50တဲ့ကကျွန်တော်တို့ဟိုလိုအပ်တဲ့အရေးအတွက်တော့ပဲကျွန်တော်စစ်နိုင်တာပါ40 50စစ်တဲ့အတွက်အချိန်နဲ့အများကြီးကုန်သွားတယ်။နောက်ပြီးတော့တချို့ကလည်းဟိုတက်သေးတဲ့ဝေးလံတဲ့ဒေသကလာရတဲ့ဖြစ်တဲ့အတွက်ကျွန်တော်တို့ကရက်ကိုယူရပါတယ်ဟိုရက်ကကချင်းလို့မရပါဘူး။နောက်တစ်ခုကဒီရွေးကောက်ပွဲတွေကပထမခုံရုံးကစစ်ပြီးတဲ့အခါမကျေနပ်ရင်အယူခံခုံရုံးဆိုတာကျွန်တော်စုံရင်ခုံရုံးထတ်တက်ရပါသေးတယ်။အဲအများသောအားဖြင့်လည်းတက်တာလေရတယ်များပါတယ်များတဲ့ခါကျွန်တော်ဒီအမှုတစ်ခုကပထမခုံရုံးစစ်တယ်မကျေနပ်လို့ဒုတိယခုံစုံကြီးခုံရုံးတက်တယ်စုံကြီးခုံရုံးပြတဲ့ခါစုံကြီးတစ်ခုံးကဆုံးမချက်တစ်ခါချရပါတယ်အဲဒီအဆင့်နေရာနည်းနည်းကြံ့ကြံ့နေတဲ့အတွက်ဖြစ်တာပ
ါဒီရွေးကောက်ပွဲကျင်းပတဲ့နေရာမှာဒီမဲဆန္ဒနယ်မြေတချို့ပေါ့နော်ဟိုမတည်ငြိမ်တဲ့ဒေသတွေမှာဟောအခုပါပါလဲလာမဲ့ရွေးကောက်ပွဲမှာဥပမာဆိုရှမ်းမြောက်ပိုင်းတို့ပါလို့
ကျွန်တော်တို့အရင်2015တုန်းကမကျင်းပနိုင်တဲ့နှစ်မြို့နယ်ရှိပါတယ
်
ကျေးတိမြို့နယ်နဲ့မိုင်းရှုမြို့နယ်အခုကျွန်တော်လုံချုံရေးအချိန်နေကောင်းရင်တောက်ဖို့ကျွန်တော်တို့ဒီစီစဉ်ထားပါပြီရွေးကောက်ပွဲကျင်းပပေးဖို့
ဟုတ်ကဲ့ရခိုင်ဘက်မှာရှင
်ရခိုင်ဘက်ကလုံဖြစ်ပါတယ်အမ်းမြို့နယ်တခုပဲရှိတာပါဟု
တ်ရခိုင်ကတော့အမ်းမြို့
အမ်းမြို့နယ်ပဲဖြစ်တယ်ကျွန်တော်လုံလို့ရ
ဟုတ်ကဲ့ပါအဲ့တော့အားလုံးခြုံကြည့်မယ်ဆိုလို့ရှိရင်တော့ဒီ2018ခုနှစ်ကြားပြတ်ရွေးကောက်ပွဲကျင်းပဖို့ကအဆင်သင့်နေပါလောက်ဖြစ်နေပါလားရှင
်ကျွန်တော်တို့တိုင်းပိုင်းတဲ့သူ့အချိန်စရတိုင်းသွားနေပါမယ်အားလုံးကအခုချိန်ဒီတိုင်းလိုင်းတိုင်းအကုန်ပေါင်းဝင်နေပါတယ်အဆင်ပြေပါပြည်စည်းပါ
ဟုတ်ကဲ့ပါအဲ့တော့2020ရွေးကောက်ပွဲကျင်းပဖို့ဟိုစိုင်းပြင်းတဲ့အနေနဲ့ဒါတော့အစမ်းသက်ကာလသဘောပေါ်ဒီကြားပြတ်ရွေးကောက်ပွဲက2020အတွက်ကိုပြင်ဆင်တဲ့စမ်းသက်ကာလသဘောဖြစ်သွားတာပေါ့နော်အဲ့တော့2020ရွေးကောက်ပွဲအတွက်ကဘာတွေများရည်မှန်းထားပါလဲရှင်ဒီမဲစင်းပြုစုတာအစပေါ့လေ
ကျွန်တော်တို့ကမဲစင်းကိုအခုကတော့ pilot test အနေနဲ့လုပ်လိုက်တာပါဒီမဲစင်းကအမှန်ကန်မှုအများဆုံးပဲလို့ကျွန်တော်တို့ဟိုဒီစစ်စစ်လို့ရရင်ဒီဟာကို2020မှာဆက်လက်ကျင့်သုံးမှာပါ
ဟုတ်ကဲ့ပါအဲ့တော့ပြီးခဲ့တဲ့ကောင်ကခက်ခဲတွေ့ခဲ့တာဒီအားနည်းချက်တွေကိုသင်ခန်းစာယူပြီးတော့မှအခုလာမယ့်2020ရွေးကောက်ပွဲတက်မှာအကောင်းဆုံးဖြစ်အောင်ပြင်ဆင်ထားတယ်လို့ပြောရမှာပေါ့နော
်ဟုတ်ကဲ့ပါကျွန်တော်ဒီကြားပြတ်အောင်မြင်သွားရင်ဒါပုံလောရတဲ့ပမာဏသာများသွားတာပါကျန်တာကတော့လှုပ်ထုတ်လှုပ်နေရတော့တမျိုးနဲ့ချင်းလည်းဒီတိုင်းပါပဲမျိုးနဲ့330လုံးလည်းဒီတိုင်းပါပဲကျွန်တော်လှုပ်အားပိုထက်ရမှာပဲရှိပါတယ်ပြင်ဆင်ပြည့်စုံမှုကတော့အတူတူပဲဒီရှိကျူးတိုင်းပဲသွားမှာပ
ါဟုတ်ကဲ့ပါအခုလောလောဆယ်ပေါ့စိန်ခေါ်ချက်တွေရောဘာတွေရှိပါလဲရှင်စင်ခေါ်ကြပြဿနာပေါ့လေ
ဟုတ်ကဲ့ကျွန်တော်ကြီးကျယ်တော့ကျွန်တော်လက်ရှိစင်တီဆိုမတွေ့သေးပါဘူးဟုတ်ကဲ့ကျွန်တော်တွေ့လာတယ်အကောင်းဆုံးဖြစ်အောင်ဖြည့်ရှင်းပြီးဆောင်ရွက်ပါမယ
်ကျေးဇူးအများကြီးတင်ပါတယ်
ကျေးဇူးတင်ပ
ါဘူယိုရီကနေထုတ်လွှင့်ပေးနေတဲ့မြမအရေးဆွေးနွေးခန်းကိုတနင်္ဂနွေနေ့ညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုတနင်္လာနေ့မနေ့ပိုင်းမှာနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ13ရက်တနင်္လာနေ့မနေ့ဖက် VOA American တန်ကထုတ်လွှင့်ပေးနေတဲ့မနေ့9နာရီထိနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကန္တာနဲ့အတူဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာ
ပြည်တွင်းညဉ့်ညံ့ရေးရဖို့တိုင်းသားအချင်းချင်းတန်းတူညီမျှတဲ့ချစ်ခင်ရင်းနှီးမှုတည်ဆောက်နိုင်ဖို့ဆိုရင်အစိုးရခေါင်းဆောင်တွေတမရုံနဲ့လက်နက်ကင်တိုင်းသားခေါင်းဆောင်တွေကြီးပဲညှိနှိုင်းနေလို့မရပါဘူးအခြားသောအဆင့်အသီးသီးနဲ့တိုင်းသူပြည်သားတွေအားလုံး
ဗမာလူများစုကတိုင်းရင်းသားလူနည်းစုတွေကိုနားလည်ကြရလားဆိုတဲ့ဆွေးနွေးတင်ပြချက်ကိုနားဆင်ကြရမှာဖြစ်ပြီးအစီအစဉ်နောက်ပိုင်းမှာတော့ကဘာတလွားကထူးခြားစံပြတဲ့သတင်းအတူအထွာတွေကိုလည်းနားဆင်ကြရမှာပါအခုလိုအစီအစဉ်တွေကမှအရင်ဆုံးမအေးတန်တာကျော်ရဲ့မြန်မာပြည်ကပေးစာကန္တာကိုနားဆင်ကြရအောင်ပါရှင်
မကြနေရဲ့ဖြူရောင်နေနေရဲ့တကယ်ပဲစလုံးပါလေဒူလေးလေးနဲ့ရှိရင်တိတ်ကောင်းမယ်အမေရဲ့မမပုံနေလေ
မင်္ဂလာပါရှင်လာမယ့် February 14ရက်နေ့က Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်ပါတယ်အဲ့ဒီကခရီးရန်အယူဆကနေဆင်းသက်လာတယ်ဆိုပေမဲ့လည်းခုခေတ်မှာတော့ကမ္ဘာဒေသအနှံ့အပြားမှာ Valentine ချစ်သူများနေ့ကိုပါဝင်ပြီးဆင်နွှဲလာကြတာတွေ့ရပါတယ်နော်ဒီတော့ VOA ပရိသတ်တွေလည်းလေးလိုင်းပေါ်ကနေချစ်သူများနေ့ကိုဆင်နွှဲကြရအောင်ပါ Valentine's Day ချစ်သူများနေ့အမှတ်တရအချစ်တချင်းလေးတွေနောက်ပြီးတော့ချစ်သူတွေချင်းချင်းပေးပို့တဲ့စကားလေးတွေဝေမျှပေးကြပါရစေ ကျမတို့ဒီစီဇန်လေးကိုထုတ်လွှင့်ပေးပါမယ်ဆိုပြီးတော့ Facebook မှာတင်လိုက်ချင်းချင်းပဲစာရေးလာတဲ့သောရရှင်တယောက်ကတော့ရွှေကျော်ဖြစ်ပါတယ်ဒီကနေပဲတောင်းဆိုလိုက်ပါတယ်မယန်းကုန်းမြို့မှာနေထိုင်တဲ့ချစ်ရတဲ့မမဘိုးအတွက်အစောတော်ထူးရင်တင်တည်ဆိုထားတဲ့နိုင်ဘော်ကမျက်ရည်စင်များတခြင်းလေးကိုခံစားတင်ဆက်ပေးပါခင်ဗျာတဲ့ကိုရွှေကျော်ပါတိုက်တိုက်ဆိုင်ဆိုင်ပဲသူ့လိုနိုင်ဘော်ကမျက်ရည်စင်များတခြင်းကိုတောင်းတဲ့နောက်တစ်ယောက်ရဲ့စာလဲရပါတယ်မမအင်းလေးဆိုတဲ့သောရရှင်ကကျိုက်ထိုထိုင်တဲ့စခန်းမှာရောက်ရှိနေတဲ့ဆောထူထူအတွက်အင်းလေးကမမကအတောင်းဆိုပေးပါရစေ။ကိုငှက်ရဲ့နိုင်ဘော်ကမျက်ရည်စင်များတခြင်းကိုချစ်သူများနဲ့အမတ်တရထုတ်လွှင့်ပေးပါတဲ့။ဟုတ်ကဲ့ပါ။တိုက်တိုက်ဆိုင်ဆိုင်တခြင်းလေးတောင်းတာတူနေလို့ဒီတခြင်းလေးကိုအားလုံးအတွက်ထုတ်လွှင့်ပေးချင်ပါတယ်နော9နှစ်အတွက်တေးတောင်းလာတဲ့သောရရှင်ဒီထဲမှာရွှေထူးရဲ့တခြင်းတွေကိုလည်းတောင်းတာတွေ့ရပါတယ်။ Love Hero ဆိုတဲ့သောရရှင်က ARV တိုင်းဟင်းသနားမြို့နယ်မှာနေတဲ့ချစ်သူအတွက်ပါ့။ Science ဆိုတဲ့သောရရှင်ကတော့လှိုင်မြို့နယ်မှာနေထိုင်တဲ့ချစ်ရတဲ့မိန်းကလေးအတွက်အစိုးရရွှေထူးတည်ဆူထားတဲ့တကားဖွင့်ထားပါတဲ့တခြင်းကိုခံစားတင်ဆက်ပေးပါခင်ဗျာ။ကျွန်တော်နာမည်ဖုံးလာရမှာလို့ဆိုလာတဲ့သောရရှင်ကတော့မော်လာမြိုင်ကပါတဲ့။ရန်ကုန်အင်းစင်ကချစ်သူတို့အတွက်မန်နီနီခင်စွန်နဲ့ရွှေထူးရဲ့အချစ်စစ်ချစ်မှန်တခြင်းလေးတောင်းဆိုပေးရစေတဲ့။ ngay lên ở đó bắt tay chị xin mặt để chia ra từ mấy đứa suy thu em mà nhiều lên ở vào số để chân lên trong số chỉ mà này để từ thao ra biểu hiện này mà dễ luôn đấy số đang bị lao vào đấy chứ chân ông ấy khai bên này cháu đó bảo hòa gà mà nên mấy cái khi ông lên mà số để đó là sinh à lấy xí rồi từ cả bên ngang giao đi vào đấy để chân ông chân này là cái mà lên nhà xem bộ đồ cô về lại em chia ra rồi là từ chân ngô nhà xem chỉ mà này số để trong số lao vào đấy ok ba thì mà ngã số đó suy thu em từ chân này trong số làm nhà làm luôn suy thu từ chân này về အချစ်သူများနဲ့အမတ်တရားအစီအစဉ်ကိုတင်ဆက်ပေးနေတာပါအချစ်တဲ့ချင်းလေးတွေလည်းနားထောင်ရင်းနဲ့ကိုယ့်ရဲ့ချစ်သူတွေလည်းသတင်းစကားလေးပိုင်းရင်ချစ်သူများနေကိုပါဝင်ပြီးတော့ဆင်နွှဲကြတာဖြစ်ပါတယ်ရှင်ဒါနဲ့2020ခုနှစ်တုန်းကဖြစ်ဖြစ်လေးတစ်ခုပြောပြကြပါမယ်နော်ပုံရဟမင်းကြီး Francis ကချင်းကိုထိမ့်သိမ်းနိုင်တဲ့လိုဝဲချက်ကတော့တအူးပေါ်တအူးအေဂျင့်စွာနဲ့ဖိမာထောက်ကူရာမျိုးမလုပ်တဲ့နေမျိုးတနေ့မှမရှိတာပဲဖြစ်တယ်လို့ပုံရဟမင်းကြီးကဇုံတွဲတွေကိုပြောသွားခဲ့ပါတယ်ချစ်သူများနဲ့ဒေးတောင်းတဲ့သောရရှင်တွေထဲမှာဆိုရင်တော့ဆောသီရီမေကခြေရတဲ့ချစ်သူတွေဝိုင်းစုခိုင်တဲ့ရဲ့အချစ်ဦးပုံမြင့်တဲ့ချင်းလေးထုတ်လွှင့်ပေးပါတယ်မလေးရှားကကိုဇော်မျိုးကတော့တချင်းတပုတ NSC မှာ အလုပ်လုပ် နေတဲ့ ကောင်မ လေး တယောက် အတွက် ပါ တဲ့ အုံမကလည်း ကချင် ပြည်နယ် အမြောက် တပ် မှာ တာဝန် ထမ်းဆောင် နေတဲ့ ဒုတက်ချက် ကိုကျော် ဇော်ဝင်း အတွက် ချစ်သူ များ နေ အမှတ် တရ အချစ် တချင်း လေး တပုတ် မေတ္တာ လည်း ဆောင် ပါ ပါ တယ် ရွှေလေးကျွယ် ဆိုတဲ့ Facebook account ပိုင်ရှင် ကတော့ ချေးရတဲ့ ကို အေးချမ်းသာ အတွက် ပါ ရှမ်း ပြည်နယ် မှာ တာဝန် ထမ်းဆောင် နေတဲ့ အတွက် ဒီနှစ် လည်း အတူ မရှိ နိုင် ပါ ဘူး အရင် လည်း ချစ် သလို အရင် ပဲ လွမ်း နေ ရ ပါ တယ် လို့ ခင်စုစုနိုင် ရဲ့ ချစ်မြဲ တိုင်း ချစ်မဲ့ တချင် လေး တောင်း ပေး ခြင်း ပါ တယ် တဲ့ မင်းထက်ကိုကတော့ ကချင် ပြည်နယ် ရွှေကူမြို့ စင်တက် ရွာလေးက အရင် ချေးရတဲ့ စောင်းနှင်းဝေး အတွက် တချင် တောင်း ခြင်း တာ ပါ ဆို ပြီးတော့ Valentine's Day အချစ် တချင် လေး တပုတ် တောင်း ပါ တယ် စကိုင်း ပညာ ရေး တက္ကသိုလ်က ချေးရတဲ့ သစင်နွယ် အတွက် တေးတောင်းလာတဲ့ သောရရှင်ကတော့ shine လေး ဖြစ် ပါ တယ် ကိုထက်အာခါကလည်း ကျွန်တော်ရဲ့ အသေးလေး အတွက် ပါ တဲ့ ဖြိုးဖြိုး ဆိုတဲ့ Facebook သောရရှင်က တချင် တောင်း ခြင်း လို့ ပါ တလောကနုတ်က မာလာလွင် အတွက် ပါ ချစ်သူ များ ਨੇ မှာ ပျော်ရွှင်နိုင် ပါစေ လို့ ဆုတောင်း ပေး ပါ တယ် တဲ့ ဘန်နီဖြိုး ရဲ့ တစ္ဆာ ဆိုတဲ့ တချင် လေး ထုတ်လွှင့် ပေး ပါ တယ် ဟုတ် ကဲ့ ပါ ဒီ တချင် လေးက ဘန်နီဖြိုး နဲ့ ဆိုတဲ့ ပူရဲ တည် ဆိုထားတာ ဖြစ် ပါ တယ် နော်
Show me, Jenny. Do do do, 你要偏就给比嘛。
ဆိုတဲ့ဒီ Facebook အကောင့်ပိုင်းရှင်ကတော့နေပြည်တော်ကတငယ်ချင်းအတွက် Valentine Day မြစ်တာဒီလက်ဆောင်တပုတ်ပါပါတယ် MHPL ဆိုတဲ့ဒီ Facebook အကောင့်ပိုင်းရှင်ကလည်းနာမည်ကတော့သူကအတူောက်ပဲရေးထားတာပါ KCH ကိုပြောပေးပါလားတဲ့ Facebook ပေါ်ကမောင်ချစ်သူကတော့အဝေးရောက်ချစ်သူအတွက်ပါတယ်နင်းနီခင်စောရဲ့တစ္ဆာမပြတ်ခြင်းတချင်းလေးတောင်းဆိုထားပါတယ်တသိန်းတစ်ဖက်ကမ်းမှာနေတဲ့ချစ်ရတဲ့မောင်အတွက်တချင်းလေးတောင်းဆိုခြင်းပါတယ်ဆိုတဲ့မတ်ထိုက်ကလည်း VO ရနေပြောဒီ Valentine Day မြစ်တာဒီလက်ဆောင်ပါပါရယ်နော်ဝင်းနှင်းကတော့ဒီကနေပဲတောင်းဆိုပါတယ်ရန်ကုန်မှာနေတဲ့ချစ်ရတဲ့ကိုဟန်လေးအတွက်တချင်းလေးတပုတ်တောင်းပါတယ်တဲ့ကောင်းကောင်းကတော့မကွေးတိုင်း6မြို့နယ်မကြီးကုန်းအုပ်စုမကြီးကုန်းကျေးရွာမှာနေထိုင်တဲ့မချစ်ရမုံအထွန်းအတွက်ဆိုပြီးတော့ကောင်းကောင်းက Valentine Day မြစ်တာဒီလက်ဆောင်ပါပါရယ်အီးမေးလ်ကပို့လာတဲ့တော်ရရှင်နေတဲ့မှာဆိုရင်တော့စင်ကာပူကချစ်ရတဲ့ကိုကြီးကခိတပသိမ်မျိုးရောက်ချစ်စနီးလေးဝန်းနှန်းဆိုတဲ့ Valentine Day အမှတ်တရအနေနဲ့အဆိုတော် Alex ရဲ့အလွမ်းရက်တွေအကြောင်းဆိုတဲ့သတင်းလေးလွှင့်ပေးစီခြင်းပါတယ်ခင်ဗျာလို့ရေးလာပါတယ်ရှင
်သူပြောခဲ့တဲ့နေ့လေးအတီးရနေလေးတဆုံကြဖို့ခက်တဲ့ချစ်ရသူရဲ့Gone me negative me me de lo ai me nya la che che con de ke young jin mu me chi de me me ma me ni lai ma bu me chi de si re so ma kai nai ne bu young ma chi ya me na ma con de jin le si mo ti be
ရင်ခွဲလန်းဆုံးဆိုတဲ့တော်ရရှင်ကလည်းဖာကန်မျိုးကဖြစ်ပါတယ်သူကမြိုင်မျိုးကသူ့အတွက်တချင်းလေးတပုတ်တောင်းဆိုလာတာပါသူကလောလောဆယ်မလေးရှားရောက်နေတာပါဒါကြောင့်မလို့လဲအဝေးကနေပြီးတော့ချစ်သူများနေအတွက်အမှတ်တရတချင်းတောင်းပြီးတော့လက်ဆောင်ပေးတာဖြစ်ပါတယ်ချစ်တဲ့ကတော့လွိုက်ခေါ်မျိုးရှမ်းစုရက်ကအင်းညိုခေါ်နန်းညိုညိုထွေးအတွက်အချစ်တချင်းလေးတပုတ်ထုတ်လွှင့်ပေးပါဆိုပြီးတော့တောင်းလာပါတယ်အီးမေးလ်ကပို့လာတဲ့တော်ရရှင်နောက်တစ်ယောက်ကတော့ February 14ရက်နေ့ Saint Valentine's Day အတွက်တချင်းလေးတပုတ်လောက်တောင်းဆိုခြင်းပါတယ်။ DPN နဲ့မကြီးဆောက်ရွာမှာနေတဲ့တိတ်ချရတဲ့တနာခိုင်အတွက်ဆိုင်းဆိုင်ခန့်လိုက်တဲ့တရွေစီတည်ဆူထားတဲ့အမြဲတမ်းယုံကြည်တဲ့တချင်းလေးထုတ်လွှင့်ပေးပါတယ်။သူကတော့မုံရွာစီးပွားရေးတက္ကသိုလ်ဘောဂဗေဒအထူးပြုတတိယနှစ်ကျောင်းသားဖြိုးစီအောင်ဖြစ်ပါတယ်။ကိုဖြိုးစီအောင် DPN နဲ့ကတနာခိုင်အတွက်ချစ်တချင်းလေးတပုတ်တောင်းဆိုလာတာဖြစ်ပါတယ်ရှင်။ ဖေဖော်ဝါရီ14ရက်နေ့မှာ22တိုင်းကြာရောက်တဲ့ Saint Valentine's Day ချစ်သူများနေ့ဆိုတာချစ်သူဆောင်ရွက်တွေကြားမှာအချက်မျိုးကိုပဲကန့်သတ်ထားတာမဟုတ်ပါဘူး။ကမ္ဘာတစ်ဝန်းကလူပေါင်းများစွာကလည်းသူတို့ရဲ့မိသားစုတွေမိတ်ဆွေတွေပေါ်မှာထားထားတဲ့ချစ်ချင်းမြတ်တာတွေကိုဖော်ပြပြောဆိုနေကြပါတယ်။ American ပြည်အောင်စုမှာတော့အဲ့ဒီအထိမ်းမန်းနေ့မှာဆိုရင်ကလေးကျောင်းနေမှာတော့မှတငယ်ချင်းအချင်းချင်းတကြားလုံးလေးတွေအမတ်တရကပ်ပြားလေးတွေပေးတာမျိုးရှိပါတယ်။ဒီမိသားစုအချင်းချင်းကြားချစ်သူတွေအချင်းချင်းကြားလဲပန်းတွေနဲ့တခြားအမတ်တရပစ္စည်းတွေအတွက်သူတို့ပတ်စံဒေါ်လာတန်ပေါင်းများစွာသုံးစွဲပြီးတော့ချစ်ချင်းကိုဂုဏ်ပြုတဲ့အမတ်တရလက်ဆောင်လေးတွေပေးအပ်ကြတာဖြစ်ပါလေရှင်။ဘယ်မှာပဲမဆိုချစ်တယ်မြတ်တာထားတယ်ဆိုတာမင်္ဂလာတပါးပဲမလို့အခုလိုမျိုးချစ်ချင်းမြတ်တာကိုဖော်ပြတဲ့ဒလီလီကလည်းချစ်စရာဖြစ်ပါရဲ့နော်။ VOE တို့ရှင်အားလုံးအတွက်ချစ်ချင်းရဲ့နဲ့နေတင်းထုံပါလေလို့ဆုတောင်းပေးချင်ပါတယ်ရှင်။ Now you never got the nigga the name me go chill the chip top by your plus now you not say shit mona mari all of that for me this and the fall pepe me me tap for me me not chip ya mla da mama bitch ya mla a pie go think up and stop be pure samba the nigga go shout the yin the mo pan la la ba chi ye ana yu be ye ku me yau shin chi me mo we sa me chi nu kwe pao ya go ji su yu e ga pha ya go de ka ma ma atu tu thai ga ta a go pha
မြန်မာပြည်ကပေစာကန္တာအစားချစ်သူများနေ့အထူးအစီအစဉ်ကိုမတ်အေးတန်တော်ကျောထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်။ဗမာလူများစုကတိုင်းရင်းသားလူနည်းစုတွေကိုနားလည်ကြရလားဆိုတဲ့ဦးစီသူအောင်မြင့်ရဲ့ဆွေးတွေးတင်ပြချက်ကိုမတ်အင်ဂျင်နီကကူညီတင်ဆက်ထားပါတယ်ရှင်။
ကဲဖေဖော်ဝါရီ9ရက်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့မှာမော်လမြိုင်နဲ့ချောင်းစုံမြို့နယ်ဘလူးကျွန်းကိုဆက်သွယ်မဲ့တန်လွင်တရားတည်ဆောက်ရေးစီမံကိန်းရုံးတာဝန်ရှိသူတွေဟာပြည်နယ်အဆင့်အစိုးရတာဝန်ရှိသူတွေလွှတ်တော်အမတ်တွေကိုဖိတ်ကြားစာတစောင်ပေးပို့ခဲ့ပါတယ်။ဖိတ်ကြားစာကတော့လက်ရှိသူတို့ဆောက်လုပ်နေတဲ့တန်လွင်တရားချောင်းစုံကိုဝန်ကြီးဌာနရဲ့လမ်းညွှန်ချက်အရဗိုလ်ချုပ်အောင်ဆန်းတရားလို့နာမည်ပေးမယ်ဆိုတဲ့အကြောင်းအဲ့ဒီအတွက်ဆိုင်းမုတ်တင်အခမ်းအနားကိုဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီ23ရက်နေ့မှာကျင်းပမှာဖြစ်တဲ့အတွက်တက်ရောက်ပေးဖို့ဖိတ်ကြားတာဖြစ်ပါတယ်ကုလမွန်ပြည်နယ်ကတရားကြီးတစင်းကိုမွန်အမျိုးသားလက္ခဏာပါတဲ့နာမည်တစ်ခုခုမဟုတ်ပဲဗိုလ်ချုပ်အောင်ဆန်းရဲ့နာမည်မှဲ့ခေါ်မယ်ဆိုတဲ့သတင်းမီဒီယာတွေနဲ့ပြည်သူတွေစီပေါက်ကြားသွားပြီးနောက်လက်မခံကန့်ကွက်မယ်ဆိုတဲ့အတန်တွေထပ်ပေါ်လာပါတယ်ဒီလိုနဲ့ဖေဖော်ဝါရီ9ရက်နေ့အရောက်မှာတော့ပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်တန်လွင်တရားကြီးကိုဗိုလ်ချုပ်အောင်ဆန်းတရားလို့နာမည်ပေးမဲ့ကိစ္စဆိုင်းငံ့ထားမယ်ဆိုတဲ့အကြောင်းသတင်းထုတ်ပြန်တဲ့အဆင့်ထိဖြစ်လာပါတယ်လက်တော်ဒုတိယကျင်းမြောက်27ရာစုပင်လုံညီလာခံကျင်းပဖို့နီးကပ်လာခြင်းအချိန်နီးကပ်လာတဲ့တိုင်အဆင်မပြေမှုတွေမရေရာမသေးချာမှုတွေများနေခြင်းအခုလိုတိုင်းသားရေးရာနဲ့ပတ်သက်တဲ့ပြဿနာတခုထွက်ပေါ်လာတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့တိုင်းသားစည်းလုံးညွှန်ရေးမှာဘာတွေများလိုအပ်နေသလဲဆိုတာဂုရပတ်ဆွေးနွေးတင်ပြသွားပါမယ
်ခုဆိုရင်ဒုတိယအကျင်းမြောက်27ရာစုပင်လုံညီလာခံကိုလာမယ့် February 28ရက်နေ့မှာကျင်းပမယ်လို့ရက်သတ်မှတ်ပြီးသွားပါပြီဒါပေမဲ့ဒီညီလာခံကိုအားလုံးပါဝင်တက်ရောက်ကြပါမလားဆိုတာမသေးချာမရေရာသေးပါဘူး KIA ကချင်လက်နက်ကိုင်တပ်ဖွဲ့ဦးဆောင်တဲ့ UNFC ညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်ကောင်စီကတော့အရင်ပထမအကြိမ်ညီလာခံတုန်းကလူလေးလာသူအဖြစ်ပဲဖိတ်ကြားမယ်ဆိုရင်ဒီတကြိမ်တက်တော်မှာမဟုတ်ဘူးလို့ထုတ်ပြန်ကြေညာထားပါတယ်ညီလာခံကိုတင်းပြေကြက်ပြေကိုယ်စားလှယ်အဖြစ်တက်ရောက်ခွင့်ရဖို့ဆိုတာကလည်းNCA တိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ်မှာလက်မှတ်ရေးထိုးထားသူဖြစ်ဖို့လိုနေပါတယ်။ KIA ကောင်းဆောင်တဲ့ UNFC အဖွဲ့ဝင်တွေတိတ်မကြခင်အချိန်အတွင်း NCA စာချုပ်မှာလက်မှတ်ထိုးလာပါမလားဆိုတာကတော့အတော့ကိုမျှော်လင့်စရာမရှိတဲ့ကိစ္စပါ။ဒါတင်မဲလားဆိုတော့မကသေးပါဘူး။ပဋိပက္ခတွေရှော့ချဖို့ဆိုပြီးအစိုးရငြိမ်းချမ်းရေးကော်မရှင်ဟာ KIA အဖွဲ့ကိုတဖွဲ့ချင်းတွဲဆောင်ဖို့ကန့်လန့်ခဲ့ပါသေးတယ်။ဒါကိုလည်း KIA အဖွဲ့ကပယ်ချထားတာပါ။အပြည့်ရထားတဲ့တိုင်းသားလက်နက်ကင်တွေနဲ့ကြုံရတာကလည်းနောက်ထပ်ပြဿနာတစ်ခုပါ။အဲ့ဒါကတော့ချင်းတီနယ်နဲ့ရခိုင်ပြည်နယ်မှာလူမျိုးအလိုက်ညီလာခံတွေကျင်းပဖို့ကိစ္စပါ။လက်ရှိမှာ27ရာစုပင်လုံညီလာခံအတွက်အကျိုးပြင်ဆင်တဲ့အနေနဲ့ကရင်လူမျိုးတစ်ခုကပဲညီလာခံကျင်းပပြီးစီးတာရှိပါတယ်။ဒီအတွက်ချင်းမျိုးသားတပ်ဦးကချင်းတီနယ်မှာလူမျိုးအလိုက်ညီလာခံတွေမကျင်းပဖြစ်ဘူးဆိုရင်ပင်လုံညီလာခံတက်မတက်စဉ်းစားရအောင်မယ်ဆိုပြီးပြောဆိုလာပါတယ်။အလားတူရခိုင်လက်နက်ကိုင်တပ်ဖွဲ့ ALP ကလည်းရခိုင်ပြည်နယ်မှာလူမျိုးအလိုက်ညီလာခံတွေကျင်းပပေးဖို့တောင်းဆိုနေပါတယ
်။တံတားနာမည်ပေးတဲ့ကိစ္စပြန်ကောက်ချင်ပါတယ်။တကယ်တော့တိုင်းသားဒေသမှာတိဆောက်တဲ့တံတားတွေမြို့သစ်တွေပန်းချံတွေအဆောက်အုံတွေကိုတိုင်းသားအမှတ်တင်ကြတဲ့နာမည်မပေးဘဲဗမာနာမည်တွေပေးနေတာအခုတချိန်ပထမဦးဆုံးမဟုတ်ပါဘူး။အရင်စစ်ဆေးရအဆက်ဆက်လက်ထက်တွေကတည်းကပါ ကချင်ပြည်နယ်မှာမြကြီးနားနဲ့ဝိုင်းမိုကိုဆက်သွယ်ထားတဲ့တရားကိုဗလာမင်းထင်တရားဆိုပြီးနာမည်ပေးထားပါတယ်။တခြားသောတရားအစင်ပေါင်းများစွာမှာလည်းနဝဒေတရားဗန္ဓုလတရားပုံမြတ်ထွန်းတရားအစသဖြင့်ပေးခဲ့ကြပါတယ်။အရင်ဆရာနာရှင်ခေတ်ဆက်ဆက်ကဘာမှပြဿနာမတက်ခဲ့ပေမဲ့အခုတိုင်းရင်းသားစီလုံးညီညွတ်ရေးကိုအကောင့်ထဲပေါ်နေတဲ့ပြည်တွင်းညဉ့်ဉန်ရေးတိဆောက်ပြီးဖက်ဒရယ်ပြည်ထောင်စုကိုသွားမယ်လို့ကတိပြုထားတဲ့ဒေါ်စန်းစုကြည်ရဲ့ NLD အစိုးရစီလက်ထက်ကြမှကန့်ကွက်မှုပေါ်ပေါက်လာတာဖြစ်ပါတယ်။တကယ်တော့တိုင်းရင်းသားချင်းချင်းဒန်းတူရည်တူရှိရေးတူဦးကိုတူဦးအသိမှတ်ပြုရေးကိစ္စမှာတံတားနာမည်မြို့နာမည်လမ်းနာမည်မှက်ခေါ်နေတဲ့နေရာကြီးမှာပဲပြဿနာရှိနေတာမဟုတ်ပါဘူး။တကယ်ကိုလူသားဖြစ်တည်မှုမှာအရေးကြီးတဲ့နာမည်အခေါ်အဝေါ်သတ်မှတ်မှုစာပေတင်ကြားခွင့်ဆိုင်ရာကိစ္စစားရတဲ့နဲ့ပတ်သက်ပြီးတော့လည်းမြန်မာနိုင်ငံမှာပြဿနာတွေအများကြီးရှိနေပါတယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံကကချင်ကရင်ကရင်နီချင်းမွန်ရခိုင်ရှမ်းနဲ့တိုင်းရင်းသားအားလုံးနီးပါးလောက်မှာသက်ဆိုင်ရာတိုင်းရင်းသားနာမည်မှတ်ခေါ်တဲ့ဒလေအစင်လာရှိပြီးသားပါ။ဗမာလိုမောင်ဖြူမောင်နီမဟုတ်သလိုစောမောင်ဖြူမင်းမောင်ဖြူစိုင်းမောင်ဖြူလို့နာမည်ပေးလိုက်ရုံနဲ့လည်းတိုင်းရင်းသားနာမည်ဖြစ်မသွားပါဘူး။ဒါပေမဲ့တိုင်းရင်းသားတွေရဲ့အဲ့ဒီလိုကိုတိုင်းရင်းသားနာမည်မှတ်ခေါ်မှုဟာမွေးစရင်သွင်းစဉ်ကတည်းကပြဿနာတက်ပါတယ်။တချို့မွေးစရင်ပေးသွင်းရတဲ့သားဖွားဆရာမတွေဟာတိုင်းရင်းသားအခေါ်အဝေါ်တွေကိုမကျွမ်းကျင်သလိုတိအောင်လည်းမကြိုးစားပဲမွေးစရင်ထဲမှာကြုံသလိုအဆင်ပြေသလိုထဲ့သွင်းတာမျိုးမြန်မာနိုင်ငံအနှံ့အပြားမှာရှိခဲ့ပါတယ်။အလားတူကျောင်းနေအရွယ်ကျောင်းအပ်တော်လဲတိုင်းရင်းသားကလေးငယ်တွေဟာတချို့ကျောင်းတွေမှာနာမည်ဖြည့်သွင်းမှုကိစ္စပြဿနာတက်ရပါတယ်။ကျောင်းအုပ်ဆရာဆရာမတချို့ဟာတိုင်းရင်းသားတွေရဲ့နာမည်အခေါ်ရခက်တဲ့ဆိုပြီးဗမာနာမည်ရေးသွင်းဖို့ဖိအားပေးတာမျိုးလုပ်လို့ရှိလို့ပါပဲ။ဒါဒီမကကျောင်းနေခွင့်ရလို့ကျောင်းတက်ရပြီဆိုလဲအဲ့ဒီတိုင်းရင်းသားကလေးငယ်ဟာအတန်းထဲမှာလူနည်းစုဖြစ်နေရင်သူ့မူရင်းတိုင်းရင်းသားနာမည်မခေါ်ကြပါဘူး။ကရင်လေးချင်းလေးရှမ်းလေးစသဖြင့်ခေါ်တာမျိုးခံရတတ်ပါတယ်။ဒီလိုမဖြစ်အောင်ဆရာဆရာမတွေကျောင်းအုပ်တွေကလမ်းညွှန်ပေးတာမျိုးအလွန်နှဲပါတယ်။နောက်တစ်ခါမှတ်ပုံတင်လုပ်တဲ့အရွယ်မှတ်ပုံတင်တဲ့ရေးသွင်းတော့လေဗမာထုံးစံမောင်တက်တာဥတက်တာမတက်တာဒေါ်တက်တာခံရပြန်ပါတယ်ပြောရရင်တိုင်းရင်းသားတွေရဲ့ဖြစ်တည်မှုကိုစစ်အာဏာရှင်တွေတွင်မကအောက်ခြေကဗမာလူများစုကြီးကပါနားမလဲတော့ပြဿနာတွေကိုဒီကနေ့အချိန်ထိမဖြေရှင်းနိုင်ဖြစ်နေရတာပ
ါမြန်မာနိုင်ငံမှာပြည်တွင်းညဉ့်ညံ့ရေးရဖို့တိုင်းသားအချင်းချင်းဒန်းတူညီမျှတဲ့ချစ်ခင်ရင်းနှီးမှုတည်ဆောက်နိုင်ဖို့ဆိုရင်အစိုးရခေါင်းဆောင်တွေတက်မတော်နဲ့လက်နက်ကင်တိုင်းသားခေါင်းဆောင်တွေကြီးပဲညှိနှိုင်းနေလို့မရပါဘူးအခြားသောအဆင့်အသီးသီးနဲ့တိုင်းသူပြည်သားတွေအားလုံးထဲမှာလဲတူဦးကိုတူဦးလေးစားဖို့တူရဲ့ယဉ်ကျေးမှုစာပေဓလေ့ထုံးတမ်းတွေကိုတူဦးကလေးစားသမှုရှိဖို့အထူးသဖြင့်လူများစုပမာတိုင်းရင်းသားကအခြားလူနည်းစုတိုင်းသားတွေကိုနားလည်ဖို့အများကြီးစ조사အားထုတ်ကြရပါဦးမယ်ဒါမှသာငြင်းငြင်းသာယာတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဆိုတာဟာအိမ်မက်သက်သက်ပြောစကားသက်သက်မဟုတ်ပဲတကယ်လက်တွေ့အကောင့်ထဲပေါ်လာနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုတတိယနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှပုံမှန်နှာစင်နိုင်သလို VOA ရဲ့ website စာမျက်နှာမှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနှာစင်ဖတ်ရှုနိုင်ပါတယ်ရှင်
တော်ရရှင်များရှင်ပြည်နယ်တိုင်းဝန်ကြီးချုပ်တွေကိုလူထုကခိုင်းကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောထားပါတယ်လက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်တွေဟာသူတို့အရင်ကပြည်နယ်တိုင်းဝန်ကြီးချုပ်တွေထက်ပိုကောင်းတယ်လုပ်ရည်ကံရည်ပိုတာတယ်လို့ VOA တော်ရရှင်တွေကမြင်ကြပါသလားကိုပြည်နယ်ကိုတိုင်းကဝန်ကြီးချုပ်အသီးသီးရဲ့ခုချိန်ထိဆွမ်းဆောင်ရည်တွေအပေါ်မြင်တွေ့သိရှိထားသမျှအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ကြည့်ကြရအောင်ပါရှင်ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားနိုင်ပါတယ်။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးတော့ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုတော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းလွှာတွေထုတ်လွှင့်ချက်ရောက်လာပါပြီ။ကိုငင်းချက်နဲ့မက်ခင်ဖြူတွေတို့ကတင်ဆက်ပေးထားပါရစေရှင်။
ဒီနေ့ဖိလစ်တိုင်းနေ့ချစ်မိများနေ့တူကြကြအစီအစဉ်တစ်ခုကတော့ပိုးအထွေကိုအချစ်သက်တဲ့အဖြစ်ကိုချစ်သူဒါမှမဟုတ်ကိုမချိုက်တဲ့သူတွေရဲ့နာမည်ပေးနိုင်တဲ့အစီအစဉ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ် Evansville ကဝက်ဆယ်မန်ဝုဒ်စ်တဘာဝပြတိုက်မှာအခုလိုအစီအစဉ်ကိုလှူဆောင်နေတာပါ။အမေရိကန်ဒေါ်လာ10ဒေါ်လာလှူဒန်းလို့ရှိရင်ကိုချစ်သူဒါမှမဟုတ်ကိုမချိုက်တဲ့သူရဲ့နာမည်ကိုပိုးဟကိုပေးထားတဲ့အကြောင်းတပ်သေးခံလက်မှတ်ထိုးပေးမှာဖြစ်ပါတယ်။စာရွက်ပေါ်မှာတော့မာရာဂက်စကာပိုးဟတကောင်ကိုသူတို့ရဲ့နာမည်ပေးထားတဲ့အကြောင်းရေးသားထားပါတယ်။ဒေါ်လာ40လှူဒန်းမယ်ဆိုရင်တော့ပိုးဟတွေကိုနာမည်ပေးလို့ရမယ့်အပြင်ပိုးဟပုံစံချောကလက်တပူရမှာဖြစ်ပြီးတော့သူတို့ရဲ့နာမည်တွေကိုဒီပြလိုက်မှာကပီးရေးထိုးပေးထားမှာပါ။ဒီအလှူငွေတွေကိုပိုးဟတွေထိမ့်သိမ်းဆောက်ရှောက်ဖို့အတွက်အသုံးပြုသွားမှာပါ။ဒီအစီအစဉ်ဟာအရန်ကိုလူကြိုက်များပြီးတော့လူတွေဟာသူတို့ရဲ့ဟီးစားဟောင်းတွေရောက်ခမကြီးတွေရဲ့နာမည်တွေကိုပေးကြတယ်လို့ဒီစင်တာကတာဝန်ရှိသူတို့ကပြောပါရရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Times Square မှာတော့ခြေသူများနေအထိုင်းအမှန်ဖြစ်အသေးပုံစံရှိတဲ့အမှုပညာလက်ရာတစ်ခုကိုပြသထားပါဗျ။တိုင်ချောင်းလေးတွေကိုဒေါင်လိုက်စိုက်ထူထားတာဖြစ်ပြီးတော့အဲ့ဒီတိုင်တွေပေါ်မှာပန်းရောင်တွေခြေတားထားတာဖြစ်ပါတယ်။ဒီပန်းရောင်အစိပ်ပိုင်းတွေကတော့နယူးယောက်မြို့မှာနေထိုင်တဲ့ရွှေပြောင်းအခြေချရသူတွေရဲ့နိုင်ငံတွေကိုကိုးစားပြုတာဖြစ်ပါတယ်။ Times Square Alliance အဖွဲ့ကကြပြာဆန်ပြီးအများပြည်သူကြီးရှုနိုင်တဲ့အမှုပညာလက်ရာတစ်ခုဖန်တီးဖို့ဖိတ်ခေါ်ခဲ့တာပါ။ဒီလက်ရာကိုဖန်တီးခဲ့သူရာတော့က We were stranger once too မတို့ဟာတစ်ချိန်လုံးကဒဇင်းတွေပါပဲဆိုတဲ့ခေါင်းစဉ်ပေးထားတဲ့သူ့လက်ရာဟာသမ္မတဒေါ်နယ်ထရန့်ရွေးကောက်ပွဲအနိုင်ရခဲ့တဲ့အတွက်ဖန်တီးပစ်ခဲ့တာလို့ပြောပါတယ်။ဒါဟာရွေးကောက်ပွဲမဲဆွယ်စဉ်မှာကြားခဲ့ရတဲ့ဇာတ်ကားတွေဖြစ်တဲ့နေဆက်တတိုင်းတွေမွတ်စလင်တွေကိုမှတ်ပုံတင်မဲ့ကိစ္စတွေကိုကြားရတိုင်းမှာသတိထားရမဲ့ကိစ္စတွေအဖြစ်ဖော်ပြတဲ့နည်းလမ်းတစ်ခုလည်းဖြစ်ပါတယ်။ဒီအမှုပညာရုပ်ထုဟာနယူးယောက်ကမတူကွဲပြားမှုတွေဟာအင်အားတွေဖြစ်တယ်ဆိုတာသတိပေးတဲ့အနေနဲ့ဖန်တီးထားတာလည်းဖြစ်ပါတယ်ခင်ဗျာ
။ဒီနေ့ချစ်သူများနေ့နောက်ထပ်ထူးခြားမှုတစ်ခုကတော့အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ် Detroit သတိစံရုံကသတိစံလေးတွေအတွက်ချစ်သူများနေ့အထိတ်အမတ်အစားအသောက်လေးတွေကိုကျွေးမှုတာဖြစ်ပါတယ်။အသေးပုံရှိတဲ့အသားတုံးလေးတွေကိုဝင်းပလေးတွေကိုကျွေးသလိုအသေးပုံရေခဲချောင်းတွေကိုတော့ပိုလာဝတ်ဝင်တဲ့တခြားသတိဆန်လေးတွေကိုကျွေးပါတယ်။ပင်ကွင်းလေးတွေအတွက်လည်းအထူးစည်းချဲထားတဲ့ကြောက်တုံးလေးတွေကိုဖန်တီးပေးခဲ့တာပါ။ဒီကြောက်တုံးလေးတွေကိုပင်ကွင်းအထီးကသူနှစ်သက်သဘောကျတဲ့သူကိုလက်ဆောင်အဖြစ်နဲ့ပေးတဲ့အခါမှာသုံးပါတယ်။ Detroit သတိဆန်ရုံရဲ့အသေးပုံပွဲတော်တစ်စိတ်တစ်ပိုင်းအဖြစ်အခုလိုဖန်တီးမှုတွေကိုလုပ်ခဲ့တာလည်းဖြစ်ပါတယ်ရှင
်။ကဘာတလွားထူးခြားစံပြသတင်းပတ်စဉ်ကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုမနေ့ဖက်အစည်းအဝေးအဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါဦးမယ်ရှင
်။မြောက်ကိုရီးယားကအမျိုးအမည်ခွဲခြားမရတဲ့ပယ်ထင်းတက်ဒုံးကျည်တဆင်းဂျပန်ပင်လယ်ပြင်နဲ့ဆန်းသက်ပစ်လွတ်တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်အာဘေဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဖလော်ရီဒါအပန်းဖြစ်အိမ်ယာမှာအလဲပတ်ရောက်နေတဲ့စနေနေ့နှောင်းပိုင်းကသမ္မတထရမ့်နဲ့အတူသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာပါ။ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်တွင်ဝင်ရောက်မှုပေါ်ပိတ်ယာယီပိတ်ပင်တဲ့သမ္မတရဲ့အမိန့်ကိုတရားရုံးတရုံးကယာယီတားဆီးထားမှုဆက်မလုပ်အောင်နီလန်မျိုးစုံကိုအမေရိကန်သမ္မတအင်ဂျူကစဉ်းစားတုံ့တက်နေပါတယ်။မနေ့က February 7ရက်နေ့မှာကြောက်တဲ့မြန်မာနိုင်ငံရဲ့အကြိမ်80မြောက်ပြည်ထောင်စုနေခန္ဓာကိုခတိုင်းနှစ်တွင်နဲ့မတူထူးထူးခြားခြားပဲရှမ်းပြည်နယ်တောင်ပိုင်းပင်လယ်မြို့မှာကျင်းပပါတယ်။တိုင်းနာပေါင်းစုံတက်ရောက်လာတဲ့ဒီခန္ဓာမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြည်တော်စုပြန်လည်တင့်မြတ်ရေးအတွက်အရေးပါတဲ့ပင်လုံစာချုပ်နဲ့ပင်လုံရဲ့ဂရိကုပ္ပတွေအကြောင်းပြောကြားခဲ့ပါတယ်။အရှေ့တောင်အာရှဒေသမှာ2016ခုနှစ်အတွင်းအကြမ်းဖက်လှုပ်ရှားမှုတွေတိုးလာခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမှာအကြမ်းဖက်သမားတွေလို့တန်တရာရှိသူတေဆုံးအောင်မှုနဲ့ဖမ်းဆီးရမိအရေးအတွက်ဟာနှဆတိုးလာပြီး190ထိရှိခဲ့ပါတယ်
။ February 23ရက် VOA American တန်ရဲ့ထိတ်တန့်ရောက်သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်။တနင်္လာနေ့ညနေပဲ6:00ခွဲကနေ9:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါလိမ့်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.